Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇွန်လ10ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးဘူးကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်ပါပါနေတိုးစီရေးမဟာမိတ်အဖွဲ့ရဲ့တွေ့ရမှုချုပ်နဲ့အမေရိကန်သမ္မတတို့တည်တင်းလာနေကြတဲ့အင်ဗျူရောမှတွေ့ဆုံမယ်လို့အင်ဗျူရောကပြောပါတယ်။ကိုလံဘီယာနိုင်ငံကအမေဇုန်တောနယ်ထဲမှာပြတ်ကျခဲ့တဲ့လေပေါ်ပါသွားတဲ့ကလေးငယ်၄ယောက်ကိုတလားကျော်အကြာမှာတော့အသက်ရှင်လျက်ပြန်ပြီးတော့အခဲစင်နိုင်ခဲ့ပါတယ်။မန်စီးတီးနဲ့အင်တာမီလာအသင်းတို့ဒီကနေ့မကြခင်ကြရင်ချန်ပီယံစ်လိဖလားရဖို့အတွက်ဗိုလ်လူကြမှာဖြစ်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရင်နေပြည်တဲ့နောက်အရင်ဆုံးတက်ဆက်ပေးမဲ့ဒုသာစီစဉ်မှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူလူတော်လှန်စပိတ်တွေရပ်မသွားတဲ့သခိုင်းတိုင်းကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီ
းနိုင်ငံကြီးကမကောင်းတော့စောင့်ဝင်နေရတယ်ပြည်သူတွေစစ်တဲ့အကျုံရတယ်ကျွန်တော်တို့ကတခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်အလုပ်ပါလေလုံးရတယ်ဒီတော်လှန်ရေးကလည်းမလုံးမဖြစ်လုံးရတယ်ဆိုတော့ဒီတော်လေးလုံရင်နေရာလုံရင်းမဲ့တခါလေးအဲ့လိုဆန္ဒပြဖြစ်တယ်
သခိုင်းတိုင်းရွာပေါင်းစုံတပိတ်မှာပါဝင်တဲ့ဒေသခံတူပြောတော်တာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုအကြခင်မှာတင်ဆက်ပေးတော်မှာဖြစ်ပါတယ်ဒါအပြင်ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးတော်ဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရာထူးတာဝန်ပြီးဆုံးတော့မဲ့နေတိုးစီးရေးမဟာမိတ်အဖွဲ့ရဲ့အတွင်းမှူးချုပ်ယန်စတိုဒန်ဘတ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တနင်္လာနေ့ကျရင်အင်ပြူတော်မှာတွေ့ဆုံဖို့ရှိပါတယ်။နေတိုးအဖွဲ့အကြီးအကဲတဲ့ဘသူ့ကိုခတ်မလဲဆိုတာဇူလိုင်လမှာဆွေးနွေးရွေးချယ်မဲ့ထိပ်သီးအစည်းအဝေးကိစ္စအဓိကဆွေးနွေးမှာဖြစ်တယ်လို့အင်ပြူတော်ကထုတ်ပြန်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့စစ်ပွဲဖြစ်နေချိန်မှာစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့နေတိုးအဖွဲ့ကိုဘသူဦးဆောင်မလဲဆိုတာကိစ္စကတိတ်ကိုအရေးကြီးပါတယ်နော်ဝေးဝင်ကြီးချုပ်ဟောင်းဖြစ်တဲ့လက်ရှိအတွင်းမှုချုပ်စတိုဒန်ဘတ်ခာ2014ခုနှစ်မှာတာဝန်ယူခဲ့ပြီးချိန်တည်းက3ချိန်တက်တန်းတိုးတာဝန်ယူခဲ့တာကြောင့်နေတိုးအဖွဲ့84နှစ်သမိုင်းမှာအရှေ့အကြဆုံးအကြီးအကဲတစ်ယောက်ဖြစ်ပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကအမေရိကန်နဲ့ဥရောပမဟာမိတ်တွေကြားစီးရေးအသုံးစေးကြောင့်မပြေမလည်ဖြစ်တဲ့ကိစ္စအာဖဂန်နစ္စတန်နိုင်ငံကနေနေတိုးတပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စရုရှားကျူးကျော်စစ်အပေါ်နေတိုးမဟာမိတ်တပ်ဖွဲ့ရဲ့တုံ့ပြန်မှုတွေကိုပါပါနက်နက်ကင်တွယ်ခဲ့တဲ့အတွက်ဒီအတွင်းမှုချုပ်စတိုဒန်ဘတ်ကိုတော်တော်လေးချီးကျူးကြပါတယ်သူရဲ့တာဝန်ကိုဆက်ခံမဲ့သူအနေနဲ့ချီးလေးတဲ့တာဝန်တွေကိုယူရမှာကြောင်းဘသူကိုတာဝန်ယူစေချင်တယ်လဲဆိုတာကိုသမ္မတဘိုင်ဒန်နဲ့တိုင်ပင်ဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။အဖွဲ့ဝင်32နိုင်ငံပါဝင်တဲ့နေတိုးစီးရေးမဟာမိတ်အဖွဲ့ရဲ့လုံခြုံရေးစိန်ခေါ်မှုတွေကိုခေါင်းဆောင်တဲ့အနေနဲ့တာဝန်ယူဖြည့်ရှင်းရမှာဖြစ်ပါတယ်ရှင်
။ရုရှားနဲ့အီရန်တို့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေပုံများလာတဲ့အပေါ်မှာအလွန်ပဲစိုးရိမ်နေလို့အမေရိကန်ကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Thomas Greenfield ရဲ့မနေ့ကကြေညာချက်မှာတော့အီရန်ရဲ့ပူးပေါင်းကူညီပေးမှုကြောင့်ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာပိုပြီးတော့ရရက်ဆက်ဆက်လှုပ်လာနိုင်နေတယ်လို့ရှင်းပြပါတယ်။အမေရိကန်ကမကြခင်ကထုတ်ပြန်ခဲ့တဲ့သတင်းအချက်အလက်တွေအရအီရန်ကရုရှားကိုအဝေးထိန် drone နဲ့ဒီ drone တွေထုတ်လုပ်နိုင်တဲ့ကိရိယာတွေကိုပေးခဲ့တယ်လို့သံမကြီးလင်နာ Thomas Greenfield ကပြောပါတယ်။ရာနဲ့ချီပို့လိုက်တဲ့ဘောင်းသူမဲ့အဝေးထိန် drone တွေကိုသုံးပြီးတော့ရုရှားအနေနဲ့မကြခင်ကပဲယူကရိန်းမြို့တော် Kiev နဲ့လမ်းဆက်သွေးဆောက်အုံကြီးတွေကိုတိုက်ခိုက်နိုင်ခဲ့တယ်လို့ Thomas Greenfield ကဆက်ပြီးတော့ရှင်းပြပါတယ်။ရုရှားနဲ့အီရန်ရဲ့လုံရက်ကလုံခြုံရေးကောင်စီဖွဲ့ဝင်နေနိုင်ငံတွေဖွဲ့ဝင်နိုင်ငံတွေအားလုံးအပါဝင်နိုင်ငံအားလုံးကိုတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နှစ်နှစ်သုံးတစ်ကိုချိုးဖောက်နေတယ်လို့လည်း American သံတမန်ကြီး Thomas Greenfield ကဆက်ပြီးတော့ပြောခဲ့ပါတယ်ခင်ဗျာ။
American သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ် Florida ပြည်နယ်တရားရုံးဂျူရီအဖွဲ့ကဆွဲချက်တင်တဲ့အမှု38ခုရဲ့အသေးစိတ်အချက်လက်တွေကိုတရားရုံးဌာနအထူးစုံစမ်းရေးမှုကတောက်ကြနေတော့ကလူသိရှင်ကြားထုတ်ပြန်ရှင်းပြခဲ့ပါတယ်။ American ရဲ့ Nuclear အစီအစဉ်တွေစစ်ရေးအစီအမံတွေပါဝင်တဲ့ American လုံခြုံရေးနဲ့ပတ်သက်လို့လျှို့ဝှက်ထားရမယ့်အချက်အလက်မှတ်တမ်းတွေကိုသိခွင့်မရှိသူတွေကိုသမ္မတဟောင်းထရမ့်ကပြသမျှဝေခဲ့ပြီးတော့နိုင်ငံကိုအန္တရာယ်ဖြစ်စေအောင်လုပ်ခဲ့တယ်လို့အထူးစုံစမ်းစစ်ဆေးရေးမှူး Jack Smith ကပြောကြားပါတယ်။
Our laws that protect national defense information are critical to the safety and security of the United States, and they must be enforced.
အမေရိကန်ပြည်ထောင်စုလုံခြုံရေးအတွက်သိက္ခာအရေးကြီးတဲ့ကာကွယ်ရေးဆိုင်ရာအချက်အလက်တွေမပေါက်ကြအောင်ဥပဒေတွေနဲ့ကာကွယ်တားမြစ်ထားပါတယ်။အဲဒီဥပဒေတွေအတိုင်းလိုက်နာကျင့်သုံးရမှာဖြစ်ပါတယ်လို့တရားရေးဌာနကတာဝန်ပေးထားတဲ့အထူးစုံစမ်းရေးမှူး Jack Smith ကပြောကြားခဲ့တာပါ။သမ္မတတာဝန်ပြီးဆုံးပြီးတဲ့နောက်မှာဥပဒေအရနိုင်ငံတော်မှော်ကွန်းတိုက်ကိုပြန်အပ်ရမယ့်စာရွက်စာရမှတ်တမ်းတွေကိုသမ္မတဟောင်းထရမ်ကပြန်မအပ်တဲ့အပြင်ကင်တွယ်ဆောင်ရွက်တဲ့အတိုင်းမလုပ်ခဲ့တဲ့အတွက်ဖလော်ရီဒါပြည်နယ်တရားရုံးက Grand Jury အဖွဲ့ကထရမ့်ကိုမေလ၈ရက်နေ့ကဖက်ဒရယ်ပြစ်မှုကျူးလွန်မှုတွေနဲ့ဆွဲချက်တင်လိုက်တာပါအစိုးရဆာရွက်ဆာရွက်နေပြန်တောင်းတဲ့တာဝန်ရှိသူတွေကိုလိမ်လည်ပြောဖို့သူ့ရဲ့ရှေ့နေတွေနဲ့ထရမ့်တိုင်ပင်ဆွေးနွေးခဲ့တယ်လို့ဆွဲချက်တွေထဲမှာပါပါတယ်တချို့ဆာရွက်ဆာရွက်တွေကိုရေချိုးကမ်းနားမှာပုံးတွေနဲ့ထက်ဖွဲခဲ့တယ်လို့သူ့ရဲ့ဖလော်ရီဒါပြည်နယ်ကမာရာလာဂိုဆန်အိမ်မှာဖုံးဖွက်ွယ်ထားခဲ့တယ်လို့လည်းဆွဆွဲပါတယ်။ဒါရင်မကတီးတဲ့သူတွေသာဖတ်ခင်ရှိတဲ့ကာကွယ်ရေးဆိုင်ရာအထူးလျှို့ဝှက်မှတ်တမ်းတွေကိုစာရေးဆရာတယောက်နဲ့သူ့ဝန်ထမ်းနှစ်ယောက်အပါအဝင်လုံခြုံရေးအရာတီးခွင့်မရှိမသက်ဆိုင်သူတွေကိုပြသခဲ့တယ်လို့လည်းလူသိရှင်ကြားထုတ်ပြန်တဲ့ဆွဲချက်တွေမှာပြောထားပါတယ်။2024ခုနှစ်သမ္မတရွေးကောက်ပွဲပြောင်းဝင်ဖို့လုပ်နေတဲ့သမ္မတဟောင်းထရန့်ကတော့သူ့အနေနဲ့အမှားလုံးမခဲ့ဘူးလို့ညှင်းဆန်ပြီးတော့နိုင်ငံရေးအရာသူ့ကိုပြစ်မှတ်ထားနေတာလို့တုံ့ပြန်ပါတယ်။ဆွဲချက်တွေရင်ဆိုင်ဖို့အတွက်လာမယ့်အင်္ဂါနေ့ကျရင်မာယာမီမျိုးကပြည်내တရားရုံးကိုလာဖို့သူ့ကိုစင်ခေါ်ထားပါတယ်ရှင
်။ကိုလိုမီးယားနိုင်ငံမှာဒေါ်နာဂျီတဲ့ပြတ်ကျခဲ့တဲ့လေငယ်ဒဇင်းပေါ်လိုက်ပါသွားတဲ့ကလေး၄ယောက်ကိုတလားကျော်အကြာမှာအသက်ရှင်နေရတဲ့ပြန်ပြီးတော့ရှာတွေ့ခဲ့ပါတယ်။လေငယ်ပြတ်ကျပြီးတဲ့၅ဘတ်အကျော်ကြာမှာနိုင်ငံတောင်ပိုင်းအမေဇုန်တောကြီးထဲမှာကလေးငယ်မောင်နှမ၄ယောက်ကိုအသက်ရှင်ရပြန်တွေ့ခဲ့တာလို့ကိုလိုမီးယားသမ္မတကူစတာဗိုပေထရိုကမနေ့ကဝမ်တာစွာနဲ့ပြောကြခဲ့ပါတယ်ဒီကလေးတွေနဲ့အတူလေးငယ်ပေါ်မှာလိုက်ပါခဲ့တဲ့မိခင်နဲ့နောက်လူကြီးတူနဲ့လေရင်မှုတို့ကတော့တည်ဆုံးခဲ့ပြီးသူတို့ရဲ့အလောင်းတွေကိုပြကြခဲ့တဲ့လေရင်ထဲမှာရှာတွေ့ခဲ့ပြီးမဲ့ဒီကလေးတွေကတော့ဒီကလေးတွေကတော့ရက်တွေနဲ့ခြီးပြီးတော့ပျောက်နေခဲ့တာပါရက်ပေါင်း40ကြာပြီးမှအသက်12လသား12လသားရှိသေးတဲ့ကလေးငယ်နဲ့အတူအသက်4နှစ်6နှစ်နဲ့13နှစ်အရွယ်မောင်နှမ4ယောက်တို့ကိုမယုံနိုင်စရာအသက်ရှင်စရာပြန်တွေ့ခဲ့တာဖြစ်ပါတယ်ကနေတိုင်းသားတွေဖြစ်တဲ့ဒီကလေး၄ယောက်ကိုကိုလံဘီယာနိုင်ငံစကက်တာနဲ့ဂွာဗီယာရာပြည်နယ်ကြားမှာရှိတဲ့ဒီလေရင်ပြတ်ကျတဲ့နေရာအနီးမှာပဲကိုလံဘီယာစစ်တပ်ကတွေ့ရှိခဲ့တာဖြစ်ပါတယ်ဒီကလေးတွေကိုခြံရံရိုက်ထားတဲ့စစ်သားတွေရဲ့တပ်ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်ကိုလံဘီယာသမ္မတပက်ထရိုကလည်းတောနယ်ကြီးထဲမှာပျောက်သွားတဲ့ကလေး၄ဦးကိုကုလိုအသက်ရှင်ရပြန်တွေ့နိုင်တဲ့အတွက်တတိုင်းပြည်လုံးအတွက်ဝမ်းမြောက်ဖွယ်ရာကောင်းလာတယ်ဆိုပြီးတော့ Twitter ကနေပြောပါတယ်မောင်နှမ၄ယောက်လူမကွဲပဲအတူရှင်သန်အောင်ရုန်းကန်ခဲ့တဲ့ကလေးတွေဟာအင်အားအချိနဲ့နေတာမို့ဆရာဝန်နဲ့အရင်ပြထားတဲ့အကြောင်းလဲသမ္မတပက်ထရိုကမနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဂျွန်လ10ရက်နေ့စနေနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်တောင်းချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ကရင်ဒေသမှာ Starlink ရဲ့ဂျိုဒုဆက်သွယ်ရေးတုံးဆွဲလို့ရနေပြီလို့ဒုက္ခသည်တွေအရေးကိုဆောင်ရွက်နေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်။ကရင်နီနယ်ကစစ်ပေးရှောင်တွေပုံခုနေတဲ့နေရာတစ်ခုကအခြေအနေကို Free Burma Rangers အဖွဲ့တီထောင်သူ David Yuban ကဗီဒီယိုရိုက်ပြပြီးတော့မှ Starlink နဲ့ Community တီထောင်သူ Elon Musk ကိုကျေးဇူးတင်ကြောင်း Twitter ပေါ်မှာတင်ခဲ့ပါတယ်။သူရဲ့ဗီဒီယိုထဲမှာတော့ Starlink ရဲ့ဂျိုဒုဆက်သွယ်ရေးကိုနေရာများများပို့ရအောင်လို့ခုံကြားစရိတ်ပေးဖို့လိုသလောက်ပေးပါမယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကြားပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းအပါအဝင်စစ်အာဏာသိမ်းမှုကိုလက်ထက်ကင်တော်လှန်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်မှုတယ်လီဖုန်းဆက်သွယ်မှုတွေကိုစစ်တပ်ကဖျက်တောက်ထားသလိုတိုက်ခိုက်မှုတွေကြောင့်လည်းဆက်သွယ်ရေးတွေပျောက်တောက်နေပါတယ်။ဆေးဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့လုံခြုံရေးနေရေးစားရေးအတွက်သာမကစစ်တပ်ရဲ့လုပ်ရက်တွေကမ္ဘာတိအောင်လုံနိုင်ဖို့အင်မတန်လိုအပ်တဲ့အင်တာနက်ဆက်သွယ်မှုရရှိအောင်လို့ကမ္ဘာတဝန်းဂျိုရုကွန်ရက်ဖြတ်မြန်နှုံးမြင့်ကျိုးမြက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Starlink ကိုမြန်မာနိုင်ငံကလိုအပ်တဲ့နေရာတွေမှာအင်တာနက်ရအောင်လုပ်ပေးဖို့အတွက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတောင်းဆိုနေကြတာပါအခုကရင်နီဒေသတနေရာမှာရနေတဲ့ Starlink ဂျိုဒုဆက်သွယ်ရေးအတွက်ဝန်ဆောင်ကားနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
ထိုင်ဝမ်ကမ်းခြေဆောင်တပ်တွေရဲ့ပင်လယ်ရေကြောင်းစစ်ရေးလေ့ကျင့်မှုတွေကိုဒီနေ့ကြားရောက်တဲ့ထိုင်ဝမ်မျိုးသားသမုတ်တရားနေ့မှာပြုလုပ်ခဲ့ပါတယ်။ဒီစစ်ရေးလေ့ကျင့်မှုတွေထဲကတစ်ခုကတော့ထိုင်ဝမ်တောင်ပိုင်းမြို့ကြီးခေါရှုံးမှာအကြမ်းဖက်အသွင်ယူပြီးတော့တင်မောအပိုင်စီးထားသူတွေကိုထိုင်ဝမ်အကြမ်းဖက်တိုက်ဖြတ်ရေးရေကြောင်းလေကြောင်းပူးပေါင်းတပ်ဖွဲ့တွေကနေနေတဲ့ပုံစံနဲ့စစ်ရေးလေ့ကျင့်ခဲ့ကြတာပါ။အဲ့ဒီနောက်ထိုင်ဝမ်သမ္မတဆိုင်ရန်ဝမ်ကအမျိုးသားသမုတ်တရားနေ့အခမ်းအနားဖွင့်ပွဲမိန့်ခွန်းပြောကြားမှာကမ္ဘာမြေကြီးတည်တံ့ဖို့သမုတ်တရားတွေကိုထိမ့်သိမ်းစောင့်ရှောက်ဖို့အရေးကြီးတဲ့အကြောင်း Planet Ocean Becoming Mainstream ဆိုတဲ့ဒီနေ့ဆောင်ပုဒ်နဲ့ကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဒီဆောင်ပုဒ်ကကုလသမဂ္ဂရဲ့ဒီနေ့သမုတ်တရားနေ့ဆောင်ပုဒ်ဖြစ်တဲ့ကမ္ဘာသမုတ်တရားတွေရဲ့ပြောင်းလဲနေတဲ့ DA Line ဆိုတဲ့ဆောင်ပုဒ်နဲ့လည်းပဲ့တင်ထက်တဲ့အကြောင်းကမ္ဘာသမုတ်တရားကြီးတွေကိုအားလုံးပူးပေါင်းဆောင်ရှောက်ကြဖို့ကိုတောင်းဝန်ရှိတယ်လို့လည်းသမ္မတဆိုင်ရန်ဝမ်ကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့ကဟာနေဒါနိုင်ငံတကာလေဆိပ်မှာပြေးလန်းပေါ်တွားနေတဲ့လေယာဉ်နှစ်ဆင့်တိုက်မိခဲ့လို့လေယာဉ်ပြေးလန်းတစ်ခုကိုယာယီပိတ်ခဲ့ရပါတယ်။ဘန်ကောက်ကိုသွားမဲ့ Thai Airways International လေကြောင်းလိုင်းကလေယာဉ်နဲ့ Taipei ကိုသွားမဲ့ EVA Air လေကြောင်းလိုင်းကလေယာဉ်တို့ပြေးလန်းမှာတိုက်မိခဲ့တာပါ။ Thai လေယာဉ်ပြန်အတောင်ပံထိပ်ဖျားလေးနည်းနည်းထိခိုက်သွားတာကလွဲလို့တဦးတယောက်မှထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပါဘူး။လေယာဉ်ပြန်တက်ဖို့ပြေးလန်းမှာစောင့်နေစဉ်မှာတောက်မိခဲ့တာဖြစ်တယ်လို့ခီးတဲ့တချို့ရဲ့ပြောကြားချက်တွေကိုဂျပန်သတင်းတွေမှာဖော်ပြပါရတယ်။လေယာဉ်နှစ်စီးတိုက်မိချိန်ထိုင်းလေယာဉ်ပေါ်မှာခီးတဲ့260ရှိပြီးတော့ထိုင်ဝမ်လေယာဉ်ပေါ်မှာခီးတဲ့200လောက်ပါတယ်လို့ဂျပန်ခီးသွားဝန်ကြီးဌာနရဲ့အပြောကိုကိုးကားပြီးတော့ကီယိုတိုသတင်းကဖော်ပြပါတယ်လေယာဉ်နှစ်စီးတိုက်မိခိုက်လိုက်ပြီးတဲ့နောက်လေယာဉ်ကွင်းမှာရှိတဲ့ပြေးလန်းလေးခုတွေကတစ်ခုကို2နာရီလောက်ယာယီပိတ်ခဲ့ရပါတယ်ရှင်
ယောဘာချန်ပီယံစ်လိဂ်ဖိုင်နယ်ပွဲကိုတော့ဒီနေ့မှကစားကြမှာဖြစ်ပြီးတော့အင်္ဂလန်ကမန်ချက်စတာစီးတီးနဲ့အီတလီကအင်တာမီလန်အသင်းတို့ပိုးလူကြမှာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကပရိသတ် 9,600 ဆန့်လိုက်အာတတောက်အိုလံပစ်ကအားကစားခွင့်ကြီးမှာကစားကြမှာဖြစ်ပါတယ်။မန်စီးတီးနီးပြဂွာဒီယိုလာကတော့ချန်ပီယံစ်လိဂ်ဖလားရဖို့ကသူတို့မန်စီးတီးတသင်းလုံးရဲ့အိမ်မက်ဖြစ်တယ်ဆိုပြီးတော့ဖိုင်နယ်မတိုင်ခင်ပွဲကြိုသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။ဘောလုံးဝေဖန်30တူတွေနဲ့ကျွမ်းကျင်သူတွေတော်များများကတော့ဒီဘွဲမှာမန်စီးတီးနိုင်မယ်လို့ခန့်မှန်းနေကြတဲ့အတွက်မန်စီးတီးအသင်းဝဆွဲဖို့တော့ရည်ပန်းစားနေပါတယ်။ဒါပေမဲ့အင်တာအသင်းဟာခန်းစစ်ပဲကစားတဲ့အသင်းမဟုတ်ပဲဘောလုံးကိုထိမ့်ပြီးတော့တိုက်စစ်ကိုကောင်းကောင်းကစားနိုင်တယ်လို့လည်းဂွာဒီယိုလာကပြောထားပါတယ်။ဒါပေမဲ့သူ့အသင်းအနေနဲ့ဖိုင်နယ်ပွဲအတွက်အဆင်သင့်ဖြစ်နေပြီးတော့အစွမ်းကုန်ကစားသွားမယ်လို့ဆိုပါတယ်။အင်တာမီလန်နီးပြဆီမိုနီအင်ဇာဂီကတော့မန်စီးတီးအသင်းဟာအခုလောလောဆယ်မှာအကောင်းဆုံးအသင်းဖြစ်ကြောင်းဒါပေမဲ့ဖိုင်နယ်ကိုဘယ်လိုအနိုင်ကစားရမလဲဆိုတာသိတဲ့ကစားသမားတွေသူ့ရဲ့အင်တာအသင်းမှာရှိတယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာအစိုးရတရင်တွေကိုမဆုမြတ်မော်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကာလတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့တိုးတန်စီစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့လူလူတော်လန်သပိတ်တွေရက်မသွားတဲ့သခိုင်းဒေသဘက်ကအခြေအနေကိုပြောထားပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုအစောပိုင်းကာလကနိုင်ငံနဲ့အဝံပေါ်ပေါက်ခဲ့တဲ့အာဏာရှင်ဆန့်ကျင်လူလူလှုပ်ရှားမှုတွေဟာစစ်တပ်ရဲ့အင်အားသုံးနိုင်မှုတွေကြောင့်နောက်ပိုင်းမှာအားနည်းသွားပေမဲ့ယောက်ျားသပိတ်တွေနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့နေရာတော်တော်များများမှာရက်မသွားခဲ့ပါဘူး။ပြည်내မှုတွေကြားကပဲသခိုင်းတိုင်းဒေသတွင်းကမြို့ရွာတွေမှာလူလူသပိတ်တိုက်ပွဲတွေနေ့စဉ်ဆိုလိုဆက်ရှိနေတဲ့အကြောင်းဒီတစ်ပတ်ဒုသန်စီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီမှာတော့တခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်လောက်ပါလေလောရတယ်ဒီတော်လာရေးလည်းမလုံးမဖြစ်လောရတယ်ဆိုတော့ဒီတော်လေးလုံရင်မရလုံရင်မဲ့တစ်ခါလေးအဲ့လိုဆန္ဒပြဖြစ်တယ်ဖြစ်တော့မှတကူကဖြစ်မှာပဲဆိုရပုံနဲ့ဒီခါဒါပေမဲ့အဲ့လိုအိမ်ချိုလိမ့်မယ်ဆိုတော့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ကြတာရာနည်းနည်းလည်းမပါပဲနဲ့
ဒါကတော့အခုအချိန်ထိငိမ့်ချန်းစွာဆန္ဒပြနေကြတဲ့သခိုင်းတိုင်းတွင်လူလူတပိတ်တွေတဲကရဲရင်နဲ့ဒေသခံတချို့ရဲ့စကားသံတွေဖြစ်ပါတယ်ဒီနေရာဟာပြင်းထန်တဲ့စစ်ပရိပခတွေနဲ့တိမ့်နဲ့ချီတဲ့နေရဲဆုံခွာပြေးနေရတဲ့စစ်ပေးချောင်ဥယေတွေရှိနေပြီးတော့တခြားတိုင်းနဲ့ပြည်နယ်တွေရဲ့အင်ဂျီတွေမိရှုဖြက်စီးခံရမှုထက်လေးစားပုံများတဲ့မိရှုဖြက်စီးခံရတာတွေရှိနေပေမဲ့လူလူတပိတ်တိုက်ပွဲတွေကဆက်လက်ရှိနေဆဲဖြစ်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို foundation hero တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်မေလ26ရက်နေ့ စကိုင်းတိုင်းရင်းမဲ့ပင်မြို့နယ်အရှိတ်ချမ်းကရွာတရွာ
နိုင်မခဆောင်မပိတ်ခင်တန်ရည
်ဒီတထောင်နီးပါးပါဝင်တဲ့ဒီတပိတ်စစ်ကြောင်းဟာစစ်ကောင်စီကိုစန့်ကျင်ကြောင်းဆန္ဒပြနေကြတာပ
ါဆောင်တန်တိုင်းပဲ
အနာသိမ်းမိနောက်စစ်ကောင်စီကဆန္ဒပြလူလူအပေါ်အကြမ်းဖက်ဖြိုခွင်းတာတွေလုပ်ခဲ့ပြီးနောက်ပိုင်းအခုလိုလူရင်အားများများနဲ့ဆန္ဒပြတာမျိုးတွေမရှိသလောက်ဖြစ်လာပြီးသတင်းစာမျက်နှာတွေထပ်မလဲမြင်ရခဲလာပါတယ်အခုလူလူတပိတ်ကစစ်အာဏာရှင်ကိုဒီဇိုင်းမတ်မတ်ဆန့်ကျင်ဆန္ဒပြနေတဲ့ရင်းမှတ်ပင်စလင်းကြီးရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဆန္ဒပြရရှိရာပြည်တဲ့နေ့အထိမ်းမတ်တပိတ်လည်းဖြစ်ပါတယ်တထောင်ဝန်းကျင်ရှိတဲ့ဒီလူအုပ်ထဲမှာကျောင်းသားအရွယ်ကလေးငယ်တွေကနေစပြီးအသက်ကြီးပိုင်းတွေထိအရွယ်ဆုံးအမျိုးသားအမျိုးသမီးတွေပါဝင်ကြပါတယ်။အဲ့ဒီထဲမှာအသက်40ကျော်အရွယ်ဒေါ်လာလာလည်းပါဝင်ပါတယ်။ဒေါ်လာလာကအာနာစတင်ကလေးကအခုထိကြီးရွာဆန္ဒပြတပိတ်တွေမှာအမြဲလိုလိုပါဝင်လေးရှိတဲ့သူတဦးပါ။စာဝတ်နေကြီးအတွက်ရုန်းကန်နေရတဲ့ကြားကဆန္ဒပြတပိတ်တွေမှာသူဘလို့ပါဝင်တယ်လဲဆိုတာကိုပြောပြပါတယ
်
။နိုင်ငံကြီးကမကောင်းတော့စာဝတ်နေကြီးကလည်းအတူတူတွေဆက်ဆဲကြုံရတယ်။ကျမတို့ကတခါတလေအဲ့လိုအလုတ်ကိုမလုံးမဖြစ်အလုတ်ပါလေလုံးရတယ်ဒီဒေါ်လာကြီးကလည်းမလုံးမဖြစ်လုံးရတယ်ဆိုတော့ဒီတော့လေလုံရင်နေရာလုံရင်မဲ့တစ်ခါလေးအဲ့လိုဆန္ဒပြဖြစ်တယ်ဒီရွာပေါင်းလုံးသတိတွေရောအကုန်လုံးဒီလိုမျိုးတပင်းဟင်အားစုတွေရောဒီနေ့တော့ကျမတို့ကမလိုက်နိုင်ဘူးအဲ့တော့ကျတော့ကျမတို့ကတောင်ရလုပ်ငန်းခွင်ထဲမှာဗိတ်ပြစင်နေတပင်းမောက်ချင်တယ်အဲ့ဒီတော့ကျမတို့အလုတ်လုပ်တဲ့ဒီကိုလာခဲ့ပါလို့သူတို့တပင်းဟင်အားစုကျမတို့ကဖိတ်ခေါ်ရတာချင
်းအာနာရှင်စန့်ကျင်ရေးမှာဆရာထက်တန်ပြီးပါဝင်တာကဒေါ်လာလာတယောက်တည်းမဟုတ်ပါဘူးကျန်တဲ့သူမိသားစုဝင်တွေလည်းကြေးရွာလူလူတပိတ်တွေမှာအားရင်အားသလိုမိသားစုလိုက်ပါဝင်ကြလဲလို့ဆိုပါတယ်ဒေါ်လာလာရဲ့သားသမီး၅ယောက်ရှိတဲ့အထက်ကအသက်20ဝန်းကျင်အရွယ်သားအလက်ကဒေသခံကာကွယ်တပ်ဖွဲ့တစ်ခုရဲ့အဖွဲ့ဝင်ဖြစ်ပါတယ်ဒေါ်လာလာအတွက်တော့လက်လက်ကင်မဆန့်ကျင်နိုင်တဲ့အခြေအနေမှာလူလူဆန္ဒပြပွဲတွေမှာပါဝင်နေရတာကသူ့အတွက်တော်လှန်ရေးတစ်မျိုးဖြစ်တယ်လို့သူကယုံကြည်ပါတယ
်ဒီအာဏာရှင်ကလုံးဝမှပြည်သူလူထုကိုမျက်နှာမမူတဲ့ဒါအာဏာရှင်တစ်တိုက်ဖြစ်တယ်ကျမတို့ကကျမတို့ကိုချစ်မြတ်နိုးတဲ့အစိုးရသားလေးလက်ခံမှာဖြစ်တယ်။အဲ့တော့ကြတော့ကျမတို့ကဒီအာဏာရှင်ကိုမပြုတ်မှမပြုတ်မချင်းကျမတို့တန်တိုင်းနဲ့နီးနဲ့လုံနိုင်တဲ့ခွင့်အားနဲ့ကျမတို့ကတော့မောရင်နားမယ်နားပြီးတော်လာမယ
်။စကိုင်းတိုင်းဟာအာဏာသိမ်းတဲ့နှစ်နှစ်ကျော်ကာလအတွင်းစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တွေနဲ့ပြည်နှမှုတွေကိုခံနေရတဲ့ဒေသတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်စစ်တပ်ကိုခုခံဖို့ဒေသတွင်းလက်နက်ကိုင်အဖွဲ့တွေလည်းအားကောင်းပါတယ်။အဲ့ဒီလိုဒေသမှာနှစ်နှစ်ကျော်ကာလအထိရမပြတ်ဆန္ဒပြပွဲတွေလုပ်နိုင်မှုကြုံနေရတဲ့အခက်အခဲတွေကိုရင်းမပင်စလင်ကြီးရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူကိုလွမ်းသူကတို့အတန်ကိုပြောပါတယ
်။စိန်ကောင်းမှုကတော့ဒီဘက်ကတော့လူလူအရင်ကတော့လူလူပေါဝင်မှုမရှိတော့တာပေါ့။ဒါမရှိတော့တာကိုကျွန်တော်ဆက်ဆက်လေ့လာတဲ့အခါမှာရန်သူရဲ့ဗီဇီနီဆက်မှုများတယ်။စောင့်ဝင်နေပြီးခက်ခဲလာကြတယ်။အခြေခံအကြောင်းသားအကြောင်းတရားနည်းရပ်ကိုတွေ့အဲ့တတိယတစ်ချက်ကတော့ကျွန်တော်တို့ရဲ့ဒီလူလူတပိတ်တိုက်ပွဲဆင်နွှဲအချိန်ရွေးချယ်မှုပေါ့ဟိုဘုရင်လေးလည်းပြောတော့ဒီမနက်ခင်းပိုင်းနေမှာထွက်တာများတာဖြစ်တယ်အဲ့မနက်ခင်းပိုင်းဟာပေါင်အားလုံးကောင်းမှုနေကြည့်ကြည့်တော့အားလုံးကောင်းမှုသွားနေတဲ့အချိန်မှာထွက်ရတဲ့အချိန်မျိုးနောက်ခုကတော့ဒီလူလူတိုက်ပွဲပေါ်မှာအချို့တော့လက်နက်ကန်တော်လိုက်ရဲဘော်တွေရဲ့ခံတားချင်းခံရတဲ့ပြည်သူရဲ့ပူးပေါင်းပေါင်းမှုမရှိတဲ့စိန်ခေါ်မှုတွေဆိုဒီနေ့အချိန်ကြီးကျွန်တော်တို့ကြည့်ဖြစ်တယ်ဟုတ
်ရှင်မပင်အခြေဆိုင်လက်နက်ကအင်အားစုတစ်ခုဖြစ်တဲ့မြန်မာပြည်သူ့ကော်မတီရဲ့တာဝန်ခံကတော့
အဲ့တော့သူတို့မျိုးမျိုးစုံနဲ့ဆန္ဒပြနေတာလေကျွန်တော်တို့ပြေပါတယ်အဲဖိုင်ပုတ်အမျိုးမျိုးနဲ့ဒီစာသားမျိုးမျိုးနဲ့ပေါ့နော်အဲသူတို့ဒီ idea လေးတွေထုတ်ထုတ်ပြီးမှဒီစစ်ကောင်စီကိုမကြိုက်ကြောင်းလွတ်မှတ်နေတာပေါ့နော်အဲကျွန်တော်တို့လူလူကစာနာရှင်စနစ်ကိုမကြိုက်ကြောင်းလောက်တာဖြစ်တဲ့တက်ကြောင်လို့ကျွန်တော်တို့ကဒီပေါ်မှာတော့ဝန်တာအားရဆောင်နေနေကြည့်ဆိုပါလက်ခံပါကျွန်တော်တို့ကတော့ဟိုပေါ့ဟိုတိလန့်ပေါ့နော်တိလန့်ဆိုတာကျွန်တော်တို့တိုင်ရင်းနေဒီစီးကိစ္စအတားလင်းကျွန်တော်တို့ဆောင်ရွက်တာပေါ့နော်
ကျေးလက်တွေမှာဆန္ဒပြပွဲတွေဆက်ရှိနေစေဖြစ်ပေမဲ့စကိုင်းတိုင်းရဲ့မြို့ပေါ်အေရိယာတွေမှာကတော့တပိတ်တွေဆက်မထွက်နိုင်အောင်စစ်ကောင်စီဘက်ကမျိုးမျိုးဖိနှိပ်မှုတွေရှိနေပါတယ်။မြို့ပေါ်ပျောက်ကြားလူလူတပိတ်တွေကိုအကြမ်းဖက်ပြိုခွင်းတာတပိတ်အဖွဲ့ဝင်တွေကိုဖမ်းဆီးတာတွေကြောင့်ပျောက်ကြားဆန္ဒပြတပိတ်တွေလုပ်ဖို့ခက်လာပြီးဆက်ပြီးရပ်တည်နိုင်မှုလည်းခက်လာကြပါတယ်။ဒါပေမဲ့မြို့ပေါ်တွေမှာတော့ရန်ဖန်ရန်ကာဆိုသလိုပျောက်ကြားတပိတ်ဆန္ဒပြပွဲတွေကိုတွေ့မြင်နေရဆဲပါစကိုင်းကကလေးမျိုးတပိတ်အင်အားစုကတနိုင်ငံလုံးမှာလူလူတပိတ်ဖွဲ့စည်းမှုအစောဆုံးလို့ဆိုရမယ့်အထဲမှာတစ်ခုပါဝင်ဖြစ်ပါတယ်2021ဖေဖော်ဝါရီ9ရက်နေ့မှာကလေးမျိုးရဲ့ចောင်းသားတမန်ကရရဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပူပေါင်းပြီးစတင်ခဲ့တဲ့ဒီလူလူတပိတ်ကအခုဆိုဆန္ဒပြရက်ရှိအထိရောက်လာပါပြီအသက်22နှစ်အရွယ်ကလေးတက္ကသိုလ်ចောင်းသားကိုပိုက်ပူကကလေးမျိုးတပိတ်အင်အားစုကော်မတီဦးဆောင်သူတဦးရဲ့ပါဝင်ပါတယ်
ကလေးလူထုတပိတ်နေနေဒီအနေတိုင်းကျွန်တော်တို့ဒီဆန္ဒပြရတဲ့ကျွန်တော်နံပါတ်2လူထုတပိတ်ကိုတန်းကျုံနေကျုံကိုင်းနေဖြစ်နေတယ်ကျွန်တော် CDM လို့ရှားမှုတွေရှိတယ်ဗျာဒါဆိုကျွန်တော်တို့ဒီတော်ထဲတောင်ထဲမှာခက်ခက်ခဲခဲကြော်ဖြစ်နေရတဲ့ကလေးပြည်သူရဲဘော်တွေတောင်မှဒီကျွန်တော်တို့လူထုတပိတ်ကိုမြင်လို့ရှိအများနဲ့အားရတယ်သူတို့တွေအတွက်သူတို့နဲ့သူရက်တီကြောင်ပြသဖို့ကျွန်တော်နေ့စဉ်နဲ့များလိုရတယ်နံပါတ်1အနေနဲ့ကလေးလူထုတပိတ်မှမဟုတ်ဘူးကျွန်တော်တို့နိုင်ငံတနိုင်ငံလုံးမှာရှိတယ်ဒီလူထုတည့်ရလုံးနေတဲ့စစ်အာဏာရှင်ကိုစန့်ကျင်ကြောင်ကျွန်တော်တို့တနည်းမဟုတ်တနည်းအဓိကအားဖြင့်ကျွန်တော်တို့စစ်အာဏာရှင်စနစ်ကိုလက်မခံကြောင်ပြသဖို့အတွက်ကျွန်တော်တို့ဒီနေ့ဒီချိန်ဒီရက်တွေရေးတော့သူတိုက်ပွဲဝင်နေ
တာဒါပေမဲ့တပိတ်မှပါဝင်သူတွေအတွက်ကတော့တကယ်ကိုအန္တရာယ်ရှိတဲ့အခြေအနေပါအခုနှစ်တကြံအတက်နှစ်ကကလေးမျိုးပေါ်မှာလှုပ်ခဲတဲ့အပွဲဝင်၅ရောက်ပါတဲ့တော်လန်တကြံပျောက်ကြားဆန္ဒပြပွဲတစ်ခုအကြမ်းဖက်ပြိုခွင်းခံရပြီးအပွဲဝင်တချို့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်မဖြူဖြူကအဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့ပြီးထွက်ပြေးလွတ်မြောက်ခဲ့သူတဦးဖြစ်ပါတယ်
။2015လောက်မှာကျွန်တော်တို့လုပ်ရက်ဖြူရက်ကိုရောက်ပြီးတော့အမဇက်ပုံလေးရိုက်မဲ့အချိန်မှာသူတို့ကင်းပတ်ကားရောက်ခဲ့ပြီးမှအမလိုက်ခံလို့ပြေးခဲ့ရတာ။ကားနေကားတော့သူကမရဘူးဟာတဲ့။ထန်းထန်းထန်းထန်းဆိုပြီးမှဒကာပေါက်တွေခုန်ဆင်းပြီးတော့ပြေးခဲ့တာကျွန်တော်ကလုံကြီးဝထားတာလုံကြီးရောအိုးရောတခါတည်းဂုံလုံးချော့ပြီးတော့လွတ်ပြေးထားခဲ့ပြီးမှကျွန်တော်ပြေးတာ။သူတို့တွေကကင်ပြီးတော့အဲ့အိုးတွေရောမိရ။
မဖြူဖြူထွက်ပြေးလွတ်မြောက်ခဲ့ပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကနေတော့မလွတ်မြောက်ခဲ့ပါဘူးလူကိုမဖမ်းမိခဲ့တာကြောင့်စစ်ကောင်စီကကလေးမျိုးကသူ့နေအိမ်ကိုဘူရိုစာတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ
်ဖြစ်တော့မှတခုကဖြစ်မှာလဲဘယ်ပုံနဲ့တည်ထားဒါပေမဲ့အဲ့လိုအိမ်ချိုးလိမ့်မလို့တော့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ကြတာကနည်းနည်းလည်းမပါဘဲနဲ့ဒါမိတဲ့လူလည်းမိတယ်ဒါမမိတဲ့လူအိမ်အဲ့လိုမျိုးချိုးလိမ့်မယ်လို့လည်းလို့လည်းမတွက်ထားပါဘူး
ဒီလောက်ရကစစ်အာဏာရှင်ဟာသူတို့ကိုတော်လှန်ရင်ဒီလိုဖြစ်မယ်ဆိုတာမျိုးတပိတ်အင်အားစုတွေနဲ့ပြည်သူတွေအပေါ်ချင်းချောက်တဲ့လောက်ရတစ်ခုလို့မဖြူဖြူကပြောပါရယ်ဆန္ဒပြတပိတ်တွေမှာပါဝင်သူတွေဟာအခြေခံကြတဲ့လူခွင့်ရေးတရဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခွင့်အရေးတိုင်းရိုးရိုးရှင်းရှင်းဆန္ဒထုတ်ဖော်နေကြသူတွေဖြစ်ပါရယ်ဒါပေမဲ့စစ်အာဏာရှင်လက်အောက်ကမြန်မာနိုင်ငံမှာတော့အဲ့ဒီလိုထုတ်ဖော်ပြောဆိုခွင့်ဟာအပြင်းပါရယ်နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မမန်နေမောင်ကတော့ဆန္ဒပြထုတ်ဖို့ပြောဆိုတာတွေမရှိဘူးဆိုအခြေအနေတွေကပိုဆိုးသွားလိမ့်မယ်လို့ပြောပါတယ
် If people don't speak about what is happening to them then we can't help them
မြန်မာပြည်သူတွေကတို့မှာဘာတွေဆက်ဖြစ်နေလဲကြုံနေရလဲဆိုတာကိုထုတ်ဖို့မပြောတော့ဘူးဆိုရင်ကျမတို့ဘက်ကလည်းတို့ကိုကူညီမှုတွေပေးနိုင်မှာမဟုတ်ဘာမှလုပ်ပေးနိုင်တော့မှာမဟုတ်အခုအချိန်မှာကျမတို့ကဒီဖိနှိပ်မှုတွေကြုံနေရတဲ့လူထုစီကတည်င်းအချက်လက်တွေကိုပဲမှီခိုနေရတာဖြစ်တယ်တကယ်လို့မြန်မာပြည်သူတွေကအခုလိုထုတ်ဖော်ပြောဆိုတာတွေရိုက်လိုက်မယ်ဆိုရင်တော့သူတို့ကြုံနေရတဲ့ဘက်ကနေပြီးတော့ရက်တည်ပြောဆိုနိုင်မှုလိုအပ်တဲ့သတင်းအချက်အလက်တွေလည်းရတော့မှာမဟုတ်ဘူးလေ
။အရင်ကနိုင်ငံရေးဆိုတာကိုစိတ်မဝင်စားခဲ့တဲ့ကလေးမျိုးလူလူတပိတ်ကမက်ဖြူဖြူကတော့အာနာရှင်စန့်ကျင်ရေးလူလူတပိတ်တွေမှာသူဘာကြောင့်ပါဝင်နေလဲဆိုတာကိုထုတ်အံကိုအခုလိုပြောပြလာပါဗျာ။
ကျွန်တော်တို့တပိတ်ကနေပြီးမှဒီလူလူကိုခုထိစာနာရှင်ကိုတော်လန်နေရဲ့ရှိနေသေးရဆိုတာဒီတူလူတို့လည်းတည်စီခြင်းနဲ့ကျွန်တော်တို့ရဲ့အတန်ဟာသူတို့အတွက်ကြားစီခြင်းနဲ့ဗျာအဲပြီးတော့ကျွန်တော်တို့အခုနောက်လာမယ်ကျွန်တော်တို့သားသမီးကျွန်တော်တို့မိတွေရဲ့ဘဝမိတွေကောင်းစားစီခြင်းနဲ့ကျွန်တော်တို့ဒါသူတို့တတ်ခဲလို့တည်ရင်လည်းကျွန်တော်မှအတက်ဆိုတော့အပေါ်မပါပါဘူးဗျတည်ရမယ်ဘဝပဲတည်မယ်ဆိုလည်းတည်လို့ရတယ်ဘာမှမဖြစ်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron ဂျဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့မြန်မာဒီမိုကရေစီခီးရဲ့လက်ရှိအခြေအနေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးဟာစစ်မှတ်တပါတခြားမရှိလမ်းကြောင်းပေါ်ကိုရောက်နေပြီလားကုလသမဂ္ဂကမလုပ်နိုင်ပါသလဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ ERO တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေအနေနဲ့ရောမလုပ်နိုင်ပါသလဲမြန်မာလက်ရှိအခြေအနေတွေကို American Carleton College ကနိုင်ငံတကာရေးရနဲ့နိုင်ငံရေးသိပ္ပံပါမောက္ခဦးထွန်းမြင့်နဲ့ဦးတမောင်သန်းကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
တော်ဝင်သက်တမ်းခုံဆုံးသွားပြီဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မန္တလေးအစိုးရအထူးကိုယ်စားလှယ်နိုလင်းအေဆာကပြောခဲ့ပါတယ်မြန်မာနိုင်ငံပဋိပက္ခမှာတစ်ဖက်လုံးက negotiated settlement လို့ပြောတယ်ဆွေးနွေးညှိနှိုင်းအဖြစ်မရှာလို့ကြဘူးလို့ဆိုပါတယ်စစ်နိုင်တိုက်ဖို့ပဲအာတန်နေကြတယ်လို့လည်းပြောပါတယ်ဒီကြောင်းနဲ့ဆက်နွယ်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Carlton College ကနိုင်ငံရေးသိပ္ပံပေါ်မှာကဆရာဦးထွန်းမြင့်ဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းဟုတ်ကဲ့မင်္ဂလာပါဦးတင်မောင်တန်ခင
်ဗျဟုတ်ကဲ့ Democracy စနစ်ကိုကူးပြောင်းကြတဲ့နိုင်ငံတွေမှာတော့ပေါ့နော်ကျွန်တော်တို့ pack လို့ခေါ်တဲ့သဘောတူညီချက်နဲ့ပဲတွားကြတာကိုတွေ့ရပါတယ်။ဆိုတော့ဦးသိန်းစိတ်တော်စန်းစုကြည်အစိုးရလက်ထက်တွေကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်လည်းငင်းညာရေးဆွေးနွေးပွဲတွေမှာအပြစ်ခတ်ရစေပြီးသွားတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲလုပ်ပြီးသဘောတူညီရရယူကြဖို့ဒီလိုသဘောတူညီခဲ့ကြပါတယ်။အဲဒီကနေမှစစ်ဖွဲ့စည်းပုံပြောင်းလဲရေးကိုတွားမယ်လို့ဒီလိုပဲနားလည်ခဲ့ကြပါတယ်။ဆိုတော့အာဆီယံကလည်းအားလုံးပါဝင်တဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုသွားဖို့ပြောပါတယ်။ဒါပေမဲ့စစ်ကောင်စီကအာဆီယံဆိုပြုချက်ကိုလည်းလက်ခံတဲ့အရေးအယံမပြခဲ့ပါဘူး။ဂျာသိန်းခင်ကမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာဘကင်မွန်းကလည်းပြန်လာပြီးတဲ့အခါမှာမဂျာသိန်းခင်ကတန်မှန်ဖိအားပို့ပြီးပေးကြဖို့ပြောလိုက်တာကိုတွေ့ရပါတယ်။ဆိုတော့မြန်မာဒီမိုကရေစီခီးနဲ့ပတ်သက်ပြီးဆရာဘလို့များမြင်ပါသလဲခင်ဗ
ျဒေါက်တာနော်လင်းအေဇာပြောသွားတဲ့သူ့ရဲ့အကောက်နှုတ်ချက်ကလွဲချော်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီပြည်သူလူထုဘက်ကရှိနေတဲ့ဒီNUG ဟာလား NLD CRPA စသဖြင့်ဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့မဆွေးနွေးခြင်းဘူးဆိုတဲ့ဥစ္စာကိုသူနှစ်ဖက်လုံးကနေပြီးမဆွေးနွေးခြင်းဘူးဆိုပြီးတော့ကောက်နှုတ်ချက်ချသွားတာကလွဲချော်နေတယ်။စကစရဲ့နိုင်ငံသားရေးဆိုင်ရာကိစ္စတွေအလုံးကိုလူပြောမလဲလက်မခံဘဲနဲ့ပရက်ရှာတလောက်ပေးထားတာတို့ဒါသူမမြင်ဘူးလားမသိဘူးဒီဘန်ကီမွန်ကိုတိုင်းအဲမြင်တယ်ဆိုလို့ရှိရင်ဘာကိုကြည့်ရမလဲဆိုလို့ရှိရင်ဒီလောက်လှုပ်ထားတဲ့ဂျားတဲ့ကမြန်မာစစ်တပ်ဒီမအလာရဲ့အောက်မှာဒီလောက်ပြည်သူလူထုမြန်မာပြည်သူလူထုပေါ်မှာရန်ကရက်ဆက်ပြီးတော့ကဘာမှာရေးဆွဲထားတဲ့ဒီ war crimes against humanity genocide convention စသဖြင့်အဲ့ဒီဥပဒေပေါင်းစုံကိုချိုးဖောက်ပြီးတော့လုပ်နေတဲ့အနေအထားမှာ diplomacy ဆိုတဲ့ဒီနိုင်ငံတကာဆက်ဆံရေးcommunication channel နဲ့တွားပြီးတော့ pressure ပေးလို့ရနိုင်သေးတယ်ဆိုတဲ့အမြင်ဟာအမေတ္တမကိုကျင်းမြောင်းတဲ့ဘယ်လိုပြောမလဲကျင်းမြောင်းတယ်လို့ပြောလို့ဆိုရင်ရေတူတူကြည့်ပြီးတော့ပြောလို့ရှိရင်သုံးသပ်ပြီးပြောတဲ့သဘောမျိုးဆန်တယ်လို့ကျွန်တော်တွေ့ရပါတယ
်ဒီ Russia တဲ့တရုတ်ကိုယ်တိုင်ကလုံခြုံရေးကောင်စီမှာထိုင်နေပြီဆိုတဲ့အခါကြတော့ဒီလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ထွက်လာပြီးတော့မှအလုပ်ဖြစ်မဲ့နိုင်ငံတကာဆက်ဆံရေးအခြေအနေမှာဘာများဆက်ပြီးလုပ်လို့ရနိုင်လဲ
ကုလသမဂ္ဂဒီချာ UN Charter ပေါ့ဗျာ Chapter 1 Article 2 Clause 7ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာနိုင်ငံရဲ့တော်တွင်းမှာဖြစ်နေတဲ့ဖြစ်စဉ်တွေဟာ Domestic Affair ဖြစ်တယ်ပြည်တွင်းရေးဖြစ်တယ်အဲ့ဒီပြည်တွင်းရေးဖြစ်တဲ့အတွက်ဘယ် international body အမှာဝင်ပြီးတော့နှောက်ရလို့မရဘူးဟန်တလို့မရဘူးဆိုတဲ့ဥစ္စာကိုရေးထားခြင်းဖြစ်တယ်အဲ့ clause ရဲ့ပထမပိုင်းမှာပေါ့လေအဲ့ဒါကိုတရုတ်နဲ့ရုရှားကအမြဲလိုလိုသုံးပြီးတော့သူတို့ဘယ်လိုပြောမယ်ဆိုရှင် policy ဘာသာချတာများတယ်ဒါပေမဲ့အဲ့ clause ရဲ့ဒုတိယပိုင်းမှာရေးထားတာကအကယ်၍မြန်မာနိုင်ငံလိုနိုင်ငံမျိုးဖြစ်နေတဲ့ကိစ္စဟာနိုင်ငံကလုံခြုံရေးအတွက် stability ကြီးငြိမ်ရေးအတွက်ကိုကျွန်တော်တို့ထိခိုက်လာပြီဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့စတင်ပြီးတော့လုံပိုင်권ရှိပြီဆိုတဲ့သဘောမျိုးကိုဆွလိုထားခြင်းဖြစ်တယ်။အဲ့ဒါတော့ chapter 7ပေါ့ပြောလို့ရှိရင်ဒါ physical intervention အဆင့်ကြီးစဉ်းစားရမယ့်ပုံစံမျိုး။အဲ့တော့2669ကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့2669ကကျွန်တော် chapter 6 level ပဲရှိသေးတယ်။ diplomacy pressure ရဲ့ maximum ကိုပေးထားခြင်းဖြစ်တယ်။အဲ့ဒီဥစ္စာကိုဒါအကုန်သွားပြီ။အဲ့ဒါနောက်ထပ်ထပ်သွားမယ့်ဥစ္စာ chapter 7ဒီအခန်း9ဆိုင်ရာတကယ် action concrete action ကိုလာတော့မယ်အဲ့ concrete action ရဲ့ဘာလဲခုနကကျွန်တော်ပြောတဲ့ဒီလက်နဲ့ရောင်းချမှုကိုပိတ်ဆို့ရေးလေးရင်စီးတွေမြန်မာနိုင်ငံဝင်နေတဲ့ကိစ္စကို illegal ဖြစ်ရေး post ပိတ်ဆို့ရေးအဲ့ဒီဘက်ကိုတွားရမှာဖြစ်တယ် maximum ဒီ diplomatic pressure ဆိုတဲ့ဥစ္စာ banking moon အနေနဲ့ဆွလို့တာကရောက်သွားပြီးရှိနေပြီခုစား intervention level ကိုရောက်နေပြီဝင်ပြီးတော့လောက်ရမယ်ဆိုတဲ့အနေနေထားကိုရောက်နေတ
ာဒါပေမဲ့ကျွန်တော်တို့အမေရိကန်ရဲ့ယက်တီချက်အမေရိကန်လုပ်ပုံကံကိုလည်းပတ်သက်ပြီးမေကွန်ထုတ်စရာလေးတွေများရှိလာမလားပေါ့အမေရိကန်ကယူကရိန်းကိုလည်းတစ်ဖက်မှာစစ်ပွဲကိုရင်ဆိုင်နေရတယ်တစ်ဖက်မှာထိုင်မောင်းကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့လည်းတင်းမာမှုတွေကတိုးတိုးလာနေတယ်ဒီတော့အမေရိကန်ကိုနိုင်ကတော့မြန်မာနဲ့ဆက်နွယ်ပြီးတရုတ်နဲ့ထပ်မံပြီးတင်းမာမှုတစ်ခုတိုးကျင်စိတ်ပေါ်ရှိပါမလားဆရာဘယ်လိုထင်လဲ
ဒီလက်ရှိနေထိုင်မှုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တရုတ်နဲ့ရုရှားတို့ balance လုပ်တဲ့ဥစ္စာကိုအရင်ဆုံးဦးစားပေးပြီးလုပ်နေရတယ်အဲအဲ့ဒီကိစ္စမှာလုပ်တဲ့အခါမှာမြန်မာကိစ္စနဲ့ Ukraine ကိစ္စ Ukraine ကိစ္စဆိုလို့ရှိရင်ဒါရုရှားကို balance လုပ်တဲ့နိုင်ငံရေးမူဝါဒနဲ့မှချပြီးတော့သူသုံးနေရခြင်းဖြစ်တယ်မှ NATO membership အဆုံးပေါ်ပြ NATO framework ပေါ့ဒီဘောင်ထဲကနေပြီးသူတို့သွားနေခြင်းဖြစ်တယ်ပြီးတော့ဒီအရှိအာရှဆိုင်ရာတရုတ်နဲ့ပတ်သက်တဲ့အချင်းချင်းကြတော့သူတို့ quad ရှိတယ်ပြီးလို့ရှိရင် ASEAN နိုင်ငံတွေလည်းရှိတယ်အဲ့တော့နိုင်ငံအချင်းချင်းဆက်ဆံတဲ့နေလမ်းနဲ့သွားမယ်ဆိုလို့ရှိရင်တော့သူတို့အနေနဲ့မြန်မာနိုင်ငံရဲ့ကိစ္စကိုအဲ့ဒီ quad ကိစ္စဒီတရုတ်ကို containment ကိစ္စအဲနောက်ပြီးလို့ရှိရင် Asia Pacific region security ကိစ္စပြီးလို့ရှိရင်သူတို့ရဲ့ trade ကုန်သန်းလမ်းကိစ္စနောက်တစ်ခုက North Korea မြောက်ကိုရီးယားကိုလည်းအဲ့ထဲမှာပဲထည့်ပြီးတော့သူတို့စဉ်းစားပြီးတော့ဘယ်လိုပြောမလဲလူပြောမလဲချိတ်ဆက်ပြီးတော့စဉ်းစားမှာဖြစ်တယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကိစ္စကိုသီးသန့်ရလို့သွားဖို့ရတဲ့ဒီခုနလက်ရှိ foreign policy ကရှိမယ်လို့ကျွန်တော်မသုံးသပ်မိဘူးအသုံးသပ်လို့မရဘူးဘာကြောင့်လဲဆိုလို့ရှိရင် NDAA 2023ကရှင်းရှင်းလင်းလင်းနဲ့မြန်မာကိစ္စကိုခွဲထုတ်ပြီးတော့စဉ်းစားပြီးတော့ရေးထားတဲ့ဥပဒေရှိတယ်အဲ့တော့အခုအနေထားမျိုးမှာဘာတွေ့ရတယ်လဲဆိုလို့ရှိရင် NUG နဲ့သက်ဆိုင်ရာဖွဲ့တွေအနေနဲ့နိုင်ငံမြန်မာနိုင်ငံမှာရှိတဲ့ဒီ EAO တွေPDF and NUG နဲ့ coalition တစ်ခုပုံစံမျိုးဒီညီညီညွတ်ညွတ်နဲ့ humanitarian aid non lethal ပေါ့ဗျာသူတို့ရေးထားတဲ့စကလုံးရှိတယ် non lethal ဒီကဒီအဲ့ဒီ humanitarian လူသားချင်းစံလာတဲ့ထောက်ပံ့မှုအလုံးကိုသူတို့ဘောင်ချထားတယ်ဒါပေမဲ့သူတို့ကြီးလိုက်တဲ့ခါကျတော့ NUG EAO ERO PDF တွေအလုံးရဲ့ coalition ပုံစံမျိုးနဲ့ political framework ကိုလည်းသူတို့မတွေ့ရတဲ့ပုံစံရှိတယ်အဲနောက်တစ်ခုကခုနကူညီပေးမယ်ဆိုရင်လည်း coalition ပုံစံမျိုးနဲ့မတွေ့ရတဲ့ပုံစံရှိတယ်အဲ့တော့အဲ့ဒါကြောင့်သူတို့အနေနဲ့ကျွန်တော်ထင်တာလောလောဆယ်မှာမြန်မာနဲ့ပတ်သက်တဲ့ကိစ္စအလုံးကိုဒီ Asia Pacific တရုတ် containment နဲ့ဒီ Quad နဲ့ North Korea ကိစ္စနဲ့ပြီးလို့ရှိရင်ခုန Trade ကိစ္စနဲ့အလုံးနဲ့ချိန်ပြီးတော့သူတို့သွားမဲ့ပုံစံရှိတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်။ဟုတ်ကဲ့။ဆက်ဆိုလိုတာကကျွန်တော်တို့နိုင်ငံတကာအကူအညီတွေပေးတဲ့အခါမှာဖွံ့ဖြိုးတိုးတက်မှုပဲဖြစ်ဖြစ်ပေါ့။ကျွန်တော်တို့ဒီပြည်ပြင်ပြောင်းလဲရေးပဲဖြစ်စေဖွံ့ဖြိုးတိုးတက်မှုပဲဖြစ်စေမူပေါင်းတရားနိုင်ငံတွေမှာရှိဖို့လိုတယ်အလားတူပဲစစ်ရေးကူညီအတွက်ဆိုလို့ရှိရင်စစ်ရေးနဲ့ဆိုင်တဲ့နိုင်ငံရေးစစ်ရေးဆိုင်ရာမူပေါင်းတရားရှိဖို့လိုတယ်လို့ဆရာဆိုလိုချင်တာ
ဟုတ်ပါတယ်အဲ့တော့ဆိုလိုချင်တာကဒီ political framework ဆိုတော့ပါလဲဆိုတော့သွားမဲ့လမ်းပေါ့ဒီတိုက်တာတော့ဝင်ပြီတိုက်ရင်နိုင်လို့ရှိရင်ဘယ်လိုဖြစ်မလဲဘယ်လိုနိုင်ငံမျိုးတည်ထောင်ပါလဲဘယ်လိုဆိုတော့ပြောမှာပေါ့ဒီ NUCC NUG ကတော့ကျွန်တော်တို့ Federal Charter 1 and 2ရှိပြီးသားပဲနောက်ထပ် NUCC ရဲ့ framework လည်းရှိပြီးသားပဲအဲ့လိုတော့ရှိမှာတော့သို့တော့အဲ့ဒါကသူတို့အချင်းချင်းနားလည်ထားလောက်ပုံစံလောက်ပဲကျွန်တော်တွေ့ရတယ်။စာနဲ့ပေးနဲ့ရေးပြီးတော့နိုင်ငံတကာဒီက political bound ကိုခုန inclusive federal democracy ကိုသွားကျင်နေဆိုတဲ့ကိစ္စပြောထားတာရှိတယ်။ဒါကအဖွဲ့တိုင်းလည်းပြောတယ် EAO တိုင်းလည်းပြောနေတယ် NUG ခေါင်းဆောင်တိုင်းလည်းပြောနေတယ်ဒီလိုပဲသွားကျင်တယ်။အဲ့တော့အဲ့လိုသွားကျင်တာဟုတ်ပြီ။တိုက်နေတဲ့စစ်တွေရှိတယ်ခုခံစစ်ရှိတယ် PDF နဲ့ EAO နဲ့ EAO နဲ့ပေါင်းပြီးလုပ်နေတဲ့စစ်ရှိတယ်နောက်တစ်ခုကခုနိုင်ငံရေးရညှိနှိုင်းမှုတွေအများကြီးလုပ်နေကြရတာရှိတယ်ဘိုဘက်ကလည်းလုပ်နေတယ်စကားစားလည်းမြောက်ပိုင်းဖွဲ့နေတယ်လုပ်နေလို့ကျွန်တော်တို့ဒီ NUG နေနဲ့လည်းမြောက်ပိုင်းဖွဲ့နေတယ်ဖွဲ့ပေါင်းစုံနဲ့လုပ်နေတာရှိတယ်အဲ့ဒါတွေရလက်နဲ့လမ်းစဉ်ကဘာလဲဆိုတော့ဟိုတိတိကျကျနိုင်ငံကနားလည်နေအောင် 1 page တော်လောက် 2 page တော်လောက် political plan တွေမရှိဘူးမတွေ့ရဘူးကျွန်တော်ခုတည်းသူတို့ 1 year plan လို့သူတို့ပြောထားတာရှိတယ်အဲ့ဒီ 1 year plan တော့တော်တော်လုပ်နေတာရှိတယ်လို့ကျွန်တော်တို့ပြောတာရှိတယ်အဲ့ဒီ 1 year plan ကနိုင်ငံတကာရဲ့တန်တမာနေနားလည်နိုင်တဲ့ပုံစံမျိုးနောက်တစ်ခုကနိုင်ငံတကာ UN Security Council ကိုကိုယ်တိုင်မှာဒီ planning ကိုချဖို့ရပြဒီလိုဒီလိုတွေကျွန်တော်တို့လမ်းချထားပါတယ်ဆိုတော့သူတို့ဂါဂါနန်းနဲ့ဆွေးထွေးဆွေးနွေးထားမှုရှိလားမရှိလားဆိုတော့ကျွန်တော်တို့မသိရဘူးမသိရတဲ့အခါကျတော့အမေရိကန်နိုင်ငံကြည့်ရတာမော်ဒါလုပ်တဲ့နိုင်ငံရေးမော်ဒါမြန်မာနိုင်ငံနဲ့ပတ်သက်တဲ့မော်ဒါလုပ်တဲ့လူတွေမသိရတဲ့အခါကျတော့ဒါတွေခဏခဏမေးနေတယ်ဒီ NUG နဲ့ဟို opposition နေနဲ့နိုင်ငံရေးဘောင်ရှိသလားလမ်းရှိသလား road map ရှိသလားအဲ့တော့ဒါတွေကိုမလုပ်ဘူးဆိုလို့ရှိရင်ဟိုကနေပြီးတော့ဘာအတွက်ပေးရမှာမှမသိဘူးလို့ဖြစ်တဲ့အခါကျတော့သူတို့ထုတ်ထားတဲ့ NDA ကလမ်းပြထားပြီးသွားပြီဟလာသူတို့ဘယ်ဟို NDA မှာလမ်းပြထားရှင်းတယ် PDF ကိုကူညီမယ် EAO ကိုကူညီမယ် ERO ကိုကူညီမယ်ဟလာ NUG ကို binding နဲ့ကျွန်တော်တို့တွဲလုပ်ခြင်းနဲ့လက်တွေ့ရလုပ်ငန်းရတွဲလုပ်ခြင်းနဲ့ပြောထားပြီးသားဖြစ်တယ်အဲ့ဒါတွေကိုဘာကြောင့်မထိုးဖောက်ကြတာလေမထိုးဖောက်နိုင်တယ်လေဆိုတော့ကျွန်တော်လည်းကောင်းကောင်းနားမလည်ဘူ
းโอเคအမေရိကန်နိုင်ငံကောလတန်ကောလစ်ကနိုင်ငံတကာရေးရနဲ့နိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ရဲ့ဆွေးနွေးချက်ဒုတိယပိုင်းကိုနောက်ပတ်ဒီချိန်မှာပဲဆက်လက်နားဆင်ကြအောင်ပါကျွန်တော်တပောင်သတ်ပါ
ဒီမိုကရေစီလူ့ခွင့်ရေးခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုဥတမောင်သန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အသံကနေ2023ခုနှစ်ဇွန်လ10ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 3251နဲ့ line meter 190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တရုတ်အမေရိကန်တင်မာမှုတွေရှိနေချိန်မှာအမေရိကန်အနီးကကျူဘာနိုင်ငံမှာတရုတ်ကထောက်လိုင်းစကန်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စအပါအဝင်တရုတ်အမေရိကန်ဆက်ဆံရေးတာပြင်ဂျပန်ဖိလစ်ပိုင်အမေရိကန်ကမ်းခြေဆောင်တပ်တွေပူးတွဲစည်းလေ့ကျင့်တဲ့အကြောင်းစာရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်နဲ့အမေရိကန်အကြားတင်မာမှုတွေရှိနေချိန်မှာပဲအမေရိကန်အနည်းကကျူဘာကျွန်းနိုင်ငံမှာတရုတ်ထောက်လိုင်းရေးစခန်းဖွင့်ဖို့ကျူဘာကဖွင့်ပြလိုက်တဲ့ဆိုတဲ့သတင်းကိုကမ္ဘာကျော်သတင်းစရိတ်ဂျာနယ်သတင်းစာကြီးကအမေရိကန်ထောက်လိုင်းရေးနဲ့နှိစက်တဲ့သတင်းရပ်ကွက်ကိုကိုးကားပြီးဂျွန်လ၈ရက်ကြာသပတေးနေ့မှာရေးသားဖော်ပြလိုက်ပါတယ်ကျူဘာမှာတရုတ်က Electronic Evitropin Electronic နည်းပညာနဲ့ဂျားပြတ်ခိုးပြီးနားထောင်နိုင်တဲ့ထောက်လိုင်းရေးစခန်းကိုတည်ဆောက်မှာဖြစ်တယ်လို့ဖော်ပြထားပြီးအမေရိကန်တောင်ပိုင်းမိုင်းတရားဝင်းကျင်အတွင်ဆက်သွယ်ရေးအချက်အလက်တွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်စစ်ပတ်ဆိုင်ရာ electronic ဆက်သွယ်ရေးနဲ့တင်ပေါ်တော်လာမှုတွေကိုထိန်းချုပ်တဲ့သတင်းအချက်အလက်တွေကိုလည်းထောက်လန်းနိုင်မှာဖြစ်တယ်လို့သတင်းမှဖော်ပြထားပါတယ်။ကျူဘာနဲ့မျက်နှာချင်းဆိုင် Florida ပြည်နယ်မှာအမေရိကန်စစ်ဌာနချုပ်စခန်းတစ်ခုရှိသလိုမြောက်ကာရိုလိုင်းနားမှာလည်းအမေရိကန်အကြီးဆုံးဟီတာစခန်းရှိပါတယ်။အမေရိကန် Key West ကျွန်းမြို့နဲ့ကျူဘာအကြာရေလက်ကြားဟာမိုင်းတရာပဲဝေးပါတယ်ဒီသတင်းကိုအမေရိကန်ပင်တကွန်စစ်ဌာနချုပ်ကအတိမပြုသလိုသမ္မတဘိုင်ဒင်အစိုးရအမျိုးသားလုံခြုံရေးဌာနပြောခွင့်ရှိသူဂျွန်ကာဘီကလည်းညင်းဆိုပါတယ်ဒါပေမဲ့တရုတ်နဲ့ကျူဘာဆက်ဆံရေးကိုအလွန်စိုးရိမ်မိတယ်လို့တော့သူကပြောဆိုခဲ့ပါတယ်တရုတ်နဲ့ကျူဘာအစိုးရတွေကလည်းဒီသတင်းဟာမဟုတ်မမှန်ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့အမေရိကန်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမတ်ဝန်နာနဲ့ဒူကတာမက်ခရိုရူဘီယိုတို့ကတော့အလွန်စိုးရိမ်မိကြောင်းနဲ့အမေရိကန်ရဲ့လုံခြုံရေးနဲ့အချုပ်အခြာကိုကာကွယ်ဖို့တမရဘိုင်ဒင်အစိုးရကိုတိုက်တွန်းပါတယ်။ဒါ့အပြင်ကမ္ဘာကျော်သတင်းဌာနကြီးတွေဖြစ်တဲ့ CNN, CBS, New York Times တို့ကတော့သူတို့နဲ့ဆက်နွယ်တဲ့ထောက်လိုင်းရေးသတင်းရပ်ကွက်တွေကိုကိုးကားပြီးဒီသတင်းကိုတောက်ကြားနေမှာထပ်မံဖော်ပြကြပါတယ်။အမေရိကန်ထောက်လိုင်းရေး CIA ကတော့မှတ်ချက်မပေးပါဘူး။ကျူဘာမှာတရုတ်ထောက်လိုင်းရေးစခန်းတကယ်ဖွင့်ခဲ့ရင်တရုတ်နဲ့အမေရိကန်အကြားအဓိကအပြောင်းအလဲတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်တက်ဆက်စ်ပြည်နယ်တက္ကသိုလ် The Lyndon B. Johnson ကျောင်းကလက်ထောက်ပံ့ပိုးကဂျကနက်ရှန်ကာရန်ကတော့ပြောဆိုပါတယ
် It would change the rules of the game right meaning
ဒါအမေရိကန်နဲ့တရုတ်ပြန်ဆိုင်မှုမှာအပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်အမေရိကန်ကတရုတ်ရဲ့စီးရေးလှုပ်ရှားမှုအခြေအနေတွေကိုအချိန်ကြာမြင့်စွာထောင်လန်းနေနိုင်ခဲ့ပါတယ်တရုတ်ထောင်လန်းရေးစခန်းတည်ဆောက်ခဲ့ရင်တရုတ်ရဲ့တံပြန်လှုပ်ဆောင်နိုင်တဲ့စွမ်းအားတိုးလာမှာဖြစ်ပါတယ်အမေရိကန်အနေနဲ့တရုတ်ဟာပုံမှန်အားဖြင့်ဘာတွေလှုပ်ဆောင်နိုင်တယ်လဲဆိုတာကိုပြန်လည်သုံးသပ်ပြီးတရုတ်နဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်လှုပ်ဆောင်မလဲဆိုတာတွေကိုတွက်ချက်ရမှာပါ
ကျူဘာရေးဟာအရင်စစ်အေးခေတ်တုန်းကလည်းဖြစ်ခဲ့ဘူးပါတယ်1962ခုနှစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဦးတန်လက်ထက်မှာဆိုဗီယက်ယူနီယံကကျူဘာမှာနျူကလ িয়ার ဒုံးလန့်တွေချထားမယ်လို့စီစဉ်တဲ့အတွက်အမေရိကန်နဲ့စစ်ဖြစ်တော့မလို့ဖြစ်ခဲ့ပါတယ်။အခုလဲတရုတ်ကကျူဘာမှာထောင်လိုင်းရေးစခန်းဆောက်ခဲ့ရင်အခြေအနေတွေပိုတင်းမာသွားနိုင်ပါတယ်။အမေရိကန်အနေနဲ့ထိုင်ဝမ်ကျွန်းကိုကူညီပံ့ပိုးနေပြီးအမေရိကန်ရေတပ်တင်းမောတွေတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ရေလက်ကြားကိုလာရောက်တာကိုတရုတ်ကမကြိုက်ပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်စစ်ဖက်လေယာဉ်အနီးတရုတ်ဂျက်တိုက်လေယာဉ်တစ်စီးအနီးကပြန်တန်းခဲ့တယ်လို့ ထိုင်ဝမ်ရေလက်ကြားမှာဖုံမောင်းနေတဲ့အမေရိကန်ဖြတ်သန်းမော့ရှိကနေတရုတ်တိုက်ရိုက်ရင်တစဉ်ကန့်လန့်ဖြတ်မောင်းနေခဲ့ပါတယ်။အမေရိကန်ဘက်ကတော့ကန့်ကွက်ခဲ့ပါတယ်။ဒါတွေဟာတရုတ်ရဲ့တင်းမာတဲ့သဘောထားကိုဖော်ပြနေတာဖြစ်ပါတယ်။ပြီးခဲ့တဲ့စင်ကာပူ၊ရှန်ဂရီလာဆွေးနွေးပွဲမှာတော့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူကအမေရိကန်အနေနဲ့တရုတ်အနီးရေပြင်နဲ့ဝေဟင်မှာစီးရေးလှုပ်ရှားမှုတွေလုပ်တာကိုရပ်တန့်ဖို့တတိပေးပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကလည်းတရုတ်ရဲ့ရန်လိုမှုတွေကိုရပ်တန့်ဖို့တတိပေးထားပါတယ်။ခုလိုအချိန်မှာပဲအမေရိကန်၊ဖိလစ်ပိုင်နဲ့ဂျပန်တို့ကူးတွဲပြီးဂျွန်လ6ရက်နေ့ကတောင်တရုတ်ပင်လယ်ပြင်အတွင်းထမအောင်ဆုံးအချိန်ကန့်ကြေဆောင်တပ်တွေကူးတွဲစီးရေးလက်ချင်းခဲ့ပါတယ်။တိကယူရချက်ကိုဖိလစ်ပိုင်ကမ်းခြေဆောင်တပ်ပြောရေးဆိုခွင့်ရှိသူဂျွန်အီဗရီနီယက်စ်ကအခုလိုပြောဆိုခဲ့ပါတယ
် The purpose of this maritime drill is to increase the interoperability
နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့နဲ့အနာဂတ်မှာတစုံတရာဖြစ်လာခဲ့ရင်တနိုင်ငံနဲ့တနိုင်ငံကူညီနိုင်ဖို့ပြင်ဆင်တာဖြစ်တယ်လို့ပြောဆိုသွားတာပါဖိလစ်ပိုင်နဲ့အမေရိကန်အကြား1952ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အရတနိုင်ငံအတိုက်ခိုက်ခံခဲ့ရရင်တနိုင်ငံကကူညီဖို့သဘောတူထားပါတယ်။တောင်တရုတ်ပင်လယ်ပင်ရေပိုင်နဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကဒူဘိုင်းလိုကြေကျော်ထားတဲ့အတွက်ဖိလစ်ပိုင်အပါအဝင်ဒေသတွင်းနိုင်ငံတွေနဲ့ပိုင်နယ်အငင်းပွားမှုဖြစ်နေပါတယ်။ဒါမဲ့စက်တင်ဘာလကျရင်အာဆီယံအလက်ကျဥက္ကဋ္ဌအင်ဒိုနီးရှားကဦးဆောင်ပေးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပင်အတွင်းပထမဆုံးအကြိမ်အာဆီယံပူးတွဲစီရေးလက်ချက်မှုပြုလုပ်မှာဖြစ်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားအငင်းပွားနေတဲ့မြောက်နတူနာပင်လယ်ပြင်အတွင်းမှာလည်းလေ့ကျင့်မှုတွေပြုလုပ်နိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကိုယ်ဆောင်မှုကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုရပိုင်းအတွင်းမှာတော့တောင်သူတွေလေယာ30ပစ္စည်းတွေဝယ်ယူနိုင်ဖို့အတွက်မြန်မာစိုက်ပျိုးရေးဘဏ်ကငွေချေးပေးမယ်လို့ပြောကြားသွားပြီးမြဲတိကျတဲ့အချက်လက်တွေတော့မသိရသေးပါဘူးဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစည်းတက်ကြတွေဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာတောင်သူတွေလေယာ30ပစ္စည်းဝယ်ယူနိုင်မှုအတွက်မြန်မာစိုက်ပျိုးရေးဘဏ်ကငွေချေးပေးမယ်ဆိုတဲ့သတင်းနဲ့ဆက်ကြပါတယ်တောင်သူတွေအနေနဲ့လေယာ30ပစ္စည်းဝယ်ယူနိုင်မှုအတွက်ငွေကျပ်3,900ကနေ3,900အထိထုတ်ချေးပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကဇွန်လ2ရက်နေ့မှာထုတ်ပြန်ထားပါတယ်။ဝေထုတ်ချေးပေးမယ်ပုံစံကတော့တောင်သူတူဦးကိုအများဆုံးကျပ်3,900အထိချေးမှာဖြစ်ပြီးအသင်းအဖွဲ့တောင်သူအစုအဖွဲ့အနေနဲ့လျှောက်ထားသူတွေကိုတော့အများဆုံးကျပ်3,900အထိချေးပေးသွားမှာဖြစ်ပါတယ်။လေယာ30ပစ္စည်းဝယ်ယူဖို့ငွေထုတ်ချေးမယ်ဆိုတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတောင်သူတွေဘက်ကစိတ်ဝင်စားမှုရှိပေမဲ့တိကျတဲ့အချက်လက်တွေမသိရတာကြောင့်အခက်အခဲဖြစ်နေရလို့တောင်သူတွေဘက်ကဆိုပါတယ်။ချင်းဝင်နဲ့ပတ်သက်လို့လေကကန့်တချက်ရှိမရှိအပါအဝင်လိုအပ်တဲ့စာရွက်စာတမ်းအာမခံပစ္စည်းစတဲ့အချက်လက်တွေကိုစုံစမ်းနိုင်ဖို့မြမလေယာဖွံ့ဖြိုးရေးဘဏ်ထုတ်ပြန်ချက်မှာပါတဲ့ဖုန်းနံပါတ်ကိုဆက်သွယ်ပေးမယ်။ဖုန်းလက်ခံဖြစ်ချလာတာမရှိဘူးလို့ဘကိုးမျိုးနယ်ကတောင်သူဦးထွန်းစောကပြောပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ်ကတော့တစ်နှစ်ကိုအတိုး900ခန့်လုံးနဲ့ချေးပေးမှာဖြစ်ပြီးချင်းငွေရယူလို့တဲ့တောင်သူတွေအနေနဲ့ဤဆက်ရာမြမလေယာဖွံ့ဖြိုးရေးဘဏ်ခရိုင်မြို့နယ်ဘဏ်ခွဲတွေနဲ့ဆက်သွယ်ပြီးချင်းငွေရဲ့အတွက်တင်သွင်းရမယ့်အာမခံနဲ့ချင်းငွေဆိုင်ရာစည်းကမ်းသတ်မှတ်ချက်ကိုမေးမြန်းလျှောက်ထားနိုင်တယ်လို့အသိပေးထားပါတယ်။ဝယ်ယူရမယ့်လေယာ30ပစ္စည်းတွေကထော်လာဂျီနဲ့လက်တုံးထုံဆက်တွေအတွက်ချင်းငွေကို3နှစ်အရေးကြာစနစ်နဲ့ပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ကျန်တဲ့လေယာ30ပစ္စည်းကတော့ငါးနှစ်အရေးကြာစနစ်နဲ့ပေးဆက်ရမှာပါ။လက်တလုံးမှာတော့မိုးစပါးစိုက်ပျိုးမှုအတွက်စိုက်ပျိုးစီချင်းငွေတွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထုတ်ချင်းနေပေမဲ့အရင်နှစ်မိုးစပါးစိုက်ပျိုးစီချင်းငွေပြန်လည်မပေးသွင်းရသေးတဲ့တောင်သူတွေကိုတော့ထုတ်မချေးပေးဘူးလို့ဆိုပါတယ
်။တရုတ်နဲ့ထိုင်းနိုင်ငံကိုထိုးဘက်တီတရားဝင်တင်ပို့နိုင်ဖို့ညှိနှိုင်းနေပါတယ်။ မြန်မာဖော်ဘက်တီကိုတရုတ်နဲ့ထိုင်းနိုင်ငံဈေးကွက်မှာနှစ်နိုင်ငံအစိုးရကုန်သွယ်ရေးဌာနအချင်းချင်းဈေးကွက်ချိတ်ဆက်ရောင်းချနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဖော်ဘက်တီတင်ပို့ရောင်းချသူများအသင်းကပြောပါတယ်။လက်ရှိမှာမြန်မာနိုင်ငံကထွက်ရှိတဲ့ဖော်ဘက်တီရဲ့90ရာခိုင်နှုန်းလောက်ကတရားမဝင်ရောင်းချနေရတာဖြစ်ပြီးတရားဝင်တင်ပို့နိုင်ဖို့ဆိုရင်အရေးသွေးကောင်းမှုပြီးဓာတ်တုပိုးမွားကင်းစင်ကြောင်းစစ်ဆေးထောက်ခံချက်လက်မှတ်တွေလိုအပ်တယ်လို့ထိုဘက်ဒီအသင်းရဲ့တာဝန်ရှိသူတို့ကပြောပါတယ်။တရားဝင်တင်ပို့ခွင့်ရမယ်ဆိုရင်ထိုဘက်ဒီတကီလိုကိုဘက်30ကနေဘက်100အထိဈေးကောင်းရလာနိုင်တယ်လို့ကုန်တယ်တွေကတုံ့ပြန်ကြပါတယ်။ပိကရနဲ့သောပတိယာဒီကထိုင်းနိုင်ငံကိုနန်ဆက်လန်ကျောင်းကနေတန်ချိန်တထောင်ခက်တရားမဝင်တင်ပို့ခဲ့ပြီးတရားဝင်တင်ပို့မှုအနေနဲ့မလေးရှားနိုင်ငံကိုလေးကျောင်းကနေတန်ချိန်90ခက်သာတင်ပို့နိုင်ခဲ့တယ်လို့သောပတိအသင်းရဲ့တာဝန်ရှိသူတဦးကဆိုပါတယ
်။မြမမကြီးသည့်အဆိုကိုလစဉ်တန်ချိန်900လောက်တင်သွင်းလိုတယ်လို့အရှိအလဲပိုင်းအာရက်ဆော်ဘာ UAE နိုင်ငံချီဆိုင်ကုမ္ပဏီတစ်ခုကကမ်းလှမ်းထားတယ်လို့ကုန်တယ်တွေကပြောပါတယ်။ကနဦးအဆင့်အနေနဲ့ UAE နိုင်ငံကိုမကြီးသီးတင်ဖို့လိုတဲ့လုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့လိုအပ်တဲ့အချက်လက်တွေကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ရေးသားပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစားသုံးလူရေးရာဦးစီးဌာနကိုပေးပို့ရမှာဖြစ်ပါတယ်။အဲဒီနောက်မကြီးသီးတင်ဖို့နိုင်ဖို့အတွက်အရေးသေးပိုင်းဈေးနှုန်းနဲ့တင်ပို့မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုအဆင့်ဆင့်ဆွေးနွေးမှုတွေလုပ်ဆောင်ရမှာဖြစ်တယ်လို့ရန်ကုန်ဘရင်တော်ကုမ္ပဏီတိုင်ရဲ့တာဝန်ရှိသူတူကပြောပါတယ်
။ဘာရလားဟုတ်တယ်ဟိုသူတို့တော့ဟိုလိုချင်တယ်ပြောတယ်ကျွန်တော်တို့ကလည်းဒီကနမူနာပါညာနဲ့စကားပြောဖို့ဟိုပါသေးတယ်မလွယ်သေးဘူး။ဘယ်လိုအမျိုးကြည့်နေတာလည်းမသိဘူးကျောဆွဲလားသူ့ဘာလားဘယ်လိုပါညာအဲ့လိုမသိတာဘူး။
လက်တော်မှာတော့မြမမကြီးတီကိုထိုင်းနိုင်ငံတရုတ်ဘင်္ဂလားဒေ့ရှ်နိုင်ငံ VNN နိုင်ငံစတဲ့ပြည်ပနိုင်ငံတချို့ကိုတင်ပို့နေပါလေပြည်ပကိုအဓိကတင်ပို့တာကအစိပါမကြီးတီအတောင်းလိုက်ဖြစ်ပြီးအစိထုတ်ထားတဲ့မကြီးတီအသားပတ်တွေကတော့ပြည်တွင်းမှာပဲအဓိကအသုံးပြုကြပါလေပြည်ပနိုင်ငံတွေမှာတော့မကြီးတီကိုစားတောက်ကုန်လုပ်ငန်းတွေမှာအသုံးပြုကြတယ်လို့တိရစ္ဆာန်အစားဖြစ်လဲသုံးဆွဲကြတယ်လို့ဆိုပါလေ
ဟိုတချို့တော့ဥမာဘောရာရပေါ်သွားကြသူတို့ယူရီးယားတို့ဘာကြတော့ဆင်တွေပဲကျူးရတယ်အဲ့လိုအဲ့လိုမျိုးဟိုဟာအတွက်ဝယ်တာရှိတာပေါ့တော်တော်များများတော့တော်တော်များများတော့ဒီဘက်ဟိုကျွန်တော်တို့ဒီဘက်ဗီယက်နမ်တို့ဘာလို့လဲသွားတယ်ပေါ့နေပါဟိုသူတို့ကတော့အကျော်ဆွဲပဲသွားတာများတယ်အကျော်ဆွဲဆိုတာကဒီအစီပါပေါ့ခွန်မပါဘူးအကျော်ဆွဲထားတဲ့ဟာတောင့်တိုင်းသွားတာများတယ်ဟုတ်အဓိကတော့သူတို့ဟိုဟာပေါ့တလိစာအတွက်တို့နောက်လုပ်ငန်းသုံးပေါ့ကုန်ကြမ်းပေါ့သွားတယ်အဲ့လိုတော့သွားတယ်ဟုတ်
လက်ရှိမှာလက်ဆက်ကုံသွေးလမ်းကြောင်းနေရာလေးတစ်ဆင့်ပြည်ပဈေးကွက်ကိုတင်ပို့နေတဲ့မြမမကြီးသည့်အစိပါတထံကိုအရေးအသွေးလိုက်အမေရိကန်ဒေါ်လာ400ကနေ600ကျားဈေးရှိနေပါလေပြည်တွင်းဈေးကွက်မှာတော့မကြီးသည့်မှဲ့တွေဝင်ရောက်မှုများတဲ့အတွက်မကြီးသည့်ဈေးနှုန်းကျဆင်းနေပြီးရန်ကုန်ဘေးနားဈေးကွက်မှာအစိပါမကြီးသည့်တပိတ်တာကို1400ကနေ1500ကျပ်အစိထုတ်ထားတဲ့မကြီးသည့်တပိတ်တာကို1200ကျပ်ကနေ1500ကျပ်ပေါက်ဈေးရှိနေပါလေ
အခုဆက်ပြီးမေလ31ရက်ကနေဇွန်9ရက်နေ့ထိဈေးကွက်တွင်အသက်ကြာနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ကျင်းပဝယ်ယူမှုအားကောင်းပြီးလက်ကျက်နည်းလာတဲ့ခြင်းဟာပြီးခဲ့တဲ့တစ်ပတ်ကတပိတ်တာကို9500ကျပ်အထိအမြင့်ဆုံးဈေးရောက်ရှိခဲ့ပါတယ်။လက်တလုံးမှာတော့ဒေတာတချို့ကဂျင်းတွေဈေးကွက်ထဲကိုစတင်ဝင်ရောက်လာတာကြောင့်တပိတ်တာကို900ကျပ်ပြန်ကျဆင်းသွားပါတယ်။ဂျင်းများစွာထွက်ရှိတဲ့ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာလက်ရှိဂျင်း6တပိတ်တာကို2800ကျပ်ဂျင်းအခက်ကြီးတပိတ်တာကို6900ကနေ9000ကျပ်ကြားစီနဲ့အယောင်းဝယ်ဖြစ်နေပါတယ်မြန်မာနိုင်ငံမှာဂျင်းစိမ့်နဲ့ဂျင်း6မျိုးရှိပြီးပြည်လေရေကြောင်းနဲ့နတ်ဆက်ဒေတာတွေကနေထိုင်းဘင်္ဂလားဒေ့ရှ်တရုတ်ပီရီလင်္ကာနဲ့အိန္ဒိယနိုင်ငံတို့ကိုတင်ပို့ရောင်းချနေပါတယ်
မြန်မာနှစ်တကူတကြံကာလနောက်ပိုင်းတောက်လျှောက်တိုးတက်လာခဲ့တဲ့ပြည်ရင်းစံဈေးတွေကအခုတစ်ပတ်မှလည်းရှုဘပေါ်ဆန်းအပါအဝင်စံတချို့ဈေးနှိမ့်ငယ်ထပ်ပြီးမြင့်တက်လာပါတယ်။စံသမားကုန်စည်တိုင်းဝါရန်ရဲ့နေ့စဉ်စံဈေးထုတ်ပြန်ချက်အရရှုဘပေါ်ဆန်းတိတ်ကိုလက်ရှိ 9,500 ကနေ 13,200 ကျပ်လောက်ပေါက်ဈေးရှိနေပြီး 9,000 ကျပ်လောက်ဈေးမြင့်တက်လာပါတယ်။စံညမ်းဖြစ်တဲ့ရက်90စံကတိတ်ကို6,900 ကျပ်ကနေ 9,500 ကျပ်ပေါင်းစည်းရှိပြီး 1,000 ကနေ 2,000 ကျပ်အထိဈေးမြင့်တက်လာပါလေ။မော်ချိုးဒေတာထွက် ပေါ်ဆန်းဆန်စည်းကတော့တအိတ်ကို8000ကနေ16000ကျပ်ပေါက်သေးရှိပြီးကျပ်4000နဲ့9000ကျားဈေးပြန်ကျဆင်းလာပါလေလက်ရှိမှာပြပစံတင်မှုကလည်းပုံမှန်လာတဲ့ရောချမှုရှိနေလို့ကုန်တယ်တွေကပြောဆိုထားပါလေ
အိန္ဒိယအဓိကပုဂံပဲတွေဖြစ်တဲ့ဘင်စင်ကုန်နဲ့မက်ပဲဈေးကတော့ဆက်လက်မြင့်တက်နေပါတယ်ကျင်းသွေးမှရောအိန္ဒိယမှာပါအထွက်နှုံရောကြနေတာကြောင့်ဈေးကဆက်လက်အားကောင်းနေတာပါရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာဇွန်လ6ရက်နေ့ကမက်ပဲ FAQRZ တတန်ကို23,500ကျပ်ပဲစင်ငုံတတန်ကို32,500ကျပ်ပေါင်စီရှိနေပြီးပဲစင်ငုံနီကတပတ်အတွင်းတတန်ကို34,000ကျပ်ဈေးထက်မှမြင့်တက်လာပြီးမယ်မက်ပဲကတော့10,000ကျပ်ဈေးပြန်ကျဆင်းသွားပါတယ်အောင်လန်ကုန်စည်တိုင်းဈေးကွက်မှာတော့ဇွန်လ6ရက်နေ့ကမက်ပဲ20ပိတ်တောင်းဝင်တအိတ်ကို9400ကျပ်ပဲစင်ငုံနီတအိတ်ကို35000ကျပ်ပေါင်စီဖြစ်ပေါ်နေပြီးတပတ်အတွင်းမက်ပဲကတအိတ်ကို1000ကျပ်ပဲစင်ငုံနီက12000ကျပ်လောက်ဈေးထက်မှမြင့်တက်လာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စိမ်းလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဝါသအစီအစဉ်တွေကိုည10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတော့စနေနေ့ညအတွက်နောက်ဆုံးကြံရှိတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကနေဒါ Tommy ချောင်းကိုပြောပြပေးမှာပါကမ္ဘာပူချိန်မြင့်တက်ပြီးတော့ယာတီဥရုပုံမူပူပြင်း6တွေ့လာရကနေအဖြစ်များလာတဲ့သဘာဝဘေးဒဏ်တွေနှစ်ဆင်ပို့ပြီးတော့ဆူရပြင်းထန်လာနေချိန်မှာပဲကနေဒါနိုင်ငံမှာတော့ပူပြင်း6တွေ့လွန်တဲ့အတွက်စံချိန်တင်ပြင်းထန်တဲ့တော်မီကြီးတွေနဲ့ရင်ဆိုင်နေရပါတယ်တော်မီစီကမိဂိုးငွေတွေကြောင့်ကနေဒါနဲ့အမေရိကန်အရှေ့ဘက်ချန်ပီနယ်တံတားစင်းကြောမှာလူမှုညဉ့်ဉန်းနေပြီးတော့ကျမရဲ့သတိပေးချက်တွေလည်းထုတ်ပြန်ခဲ့ရပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာစီစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကနေဒါနိုင်ငံအနောက်ပိုင်းမှာတော်မီတွေနေစဉ်လောင်ကျွမ်းလေရှိပေမဲ့ဒီနေ့မှာတော့စံချိန်တင်အောင်ပြင်းထန်လာပါတယ်။တော်မီလောင်တက်တဲ့ရာသီအစမှာပဲအပြင်းထန်ဆုံးမီးပေးနဲ့ရင်ဆိုင်ရတာပါ။ဂျွန်လပထမပတ်ထဲမှာတင်ကနေဒါနိုင်ငံတွင်းကမြေအေက9တန်းခွဲလောက်မီးပေးတင်ခဲ့ရပြီပါပြီ။ဒီပမာဏဟာဆယ်နှစ်တာလောင်ကျွမ်းခဲ့တဲ့နှုန်းထက်15ဆပိုများတယ်လို့ပြည်ထောင်စုအစိုးရရဲ့အရေးပေါ်တုံ့ပြန်ရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဂျွန်လ9ရက်သတင်းစာရှင်းလင်းပွဲကနေပြည်သူတွေကိုအခုလိုပြောဆိုသွားပါတယ်
။ I want to recognize the air quality statements that have been issued by Environment Canada because of wildfire smoke. People across the country are being affected.
တောင်မီတန်ရဲ့တဲရောက်မှုကိုတနိုင်ငံလုံးရင်ဆိုင်နေရပါတယ်။အားနည်းတဲ့လူတွေပိုပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေမြင်နေရပါတယ်။အပြင်မှာကျင်းပတဲ့ပွဲလမ်းတွေကိုလည်းရပ်ထားရပါတယ်။ကလေးတွေကိုလည်းအပြင်မထွက်ပဲအိမ်ထဲမှာပဲနားနေကြဖို့စီစဉ်ထားရပါတယ
်။တော်မီစီကမိခွန်းငွေတွေကြောင့်မြို့တော်အိုတာဝါ၊မွန်ထရီယယ်နဲ့တော်ရွန်တိုရဲ့ကောင်းငင်ရမှာမှောင်မဲနေပြီးတော့လူမှုအကြီးအတွေ့တတိပေးချက်တွေထုတ်ပြန်ထားတာပါ။လက်ရှိတော်မီလောင်တဲ့နေရာပေါင်း400ကျော်ရှိနေပြီးတော့နေရာပေါင်း150လောက်ကတော်မီတွေထိမရအောင်ဖြစ်လာသလိုနိုင်ငံအရှေ့ပိုင်း Quebec ပြည်နယ်မှာလည်းအခြေအနေအတော်ဆိုးနေပြီးတော့လမ်းမကြီးတွေပိတ်ထားရပြီးဆက်တွဲရေးတိုင်တွေမိကျိုးတွေပါမိဘေးသင့်မဲ့အနေထားရောက်နေတာပါပုံမှန်မဟုတ်ပဲရာသီဥတုတွေပို့ပြီးတော့ပူပြင်း6တွေ့လာတဲ့အတွေ့မှတ်တမ်းစတင်ပြုစုခဲ့တဲ့အချိန်ကလေးကအဆိုးဝါးဆုံးအပြင်းထန်ဆုံးတော်မီကြီးလည်းဖြစ်ပါတယ်မီတင်နိုင်တဲ့အရသာပြည်သူထောင်ပေါင်းများစွာဘေးလွတ်ရာရှောင်တိမ်နေရပြီးစစ်ဖက်တပ်ဖွဲ့ဝင်တွေအပြင်နိုင်ငံတကာကမိသက်သမားတွေပါလာရောက်ကူညီငြိမ်းသက်နေရတာပါကမ္ဘာ့အပူချိန်မြင့်တက်လာတဲ့အတွေ့ကနေဒါနိုင်ငံမှာလည်းလက်တလုံးနှစ်တွေအတွင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုနဲ့ပိုးပြီးတော့ကြုံတွေ့လာရတာပါပြည်ခရက်မေလာထက်မှာပဲနိုင်ငံအနောက်ပိုင်းဒေသမှာတော်မီစတင်လောင်ကျွမ်းခဲ့ပြီးတော့အရှေ့ပိုင်းပြည်နယ်တွေထိအရှိန်နဲ့ရောက်လာတာဖြစ်ပါတယ်ကနေဒါနိုင်ငံတော်ဝါနေရအနက်လောင်ကျွမ်းနေတဲ့တော်မီတွေအရှိန်မြင့်လာတဲ့အတွက်လည်းဩစတြေးလျ၊မက္ကဆီကို၊နယူးဇီလန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုကရောက်လာတဲ့မိသက်သမားတစ်ထောင်ကျော်တို့အပြင်ပြင်သစ်နိုင်ငံကမိသက်သမား100ကျော်တို့ဝိုင်းလာရောက်ကူညီငြိမ်းသက်နေတာပါ။နော်ဝေနိုင်ငံရာသီဥတုနယ်တဘာဝပတ်ဝန်းကျင်သုတေသနဌာန၄ဒုနဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကလည်းကနေဒါတော်မီကမိခိုတွေဟာဥရောပအရှေ့ပိုင်းနိုင်ငံဖြစ်တဲ့နော်ဝေအထိရောက်လာမယ်လို့လည်းကြိုတင်ခန့်မှန်းကြပါတယ်။
With the increasing temperatures due to the climate change, forest fires are likely to be more more common and
ရာသီဥတုပြောင်းလဲလာမှုကြောင့်အပူချိန်တွေတိုးလာတာနဲ့အမျှတော်မီတွေပုံမှုအဖြစ်များလာပြီးပုံမှုပြီးပြင်းထန်လာမဲ့ပုံရှိပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးတွေရှေ့အနာဂတ်မှာပိုအဖြစ်များလာမယ်လို့ထင်ပါတယ်။ဒီလိုတော်မီတွေသိပ်ဆိုးလာရင်ရာသီဥတုအပေါ်ကျင်းတွေတက်ရောက်မှုရှိလာပါလိမ့်မယ်။
အတလန်တိတ်သမုတ်တရားနဲ့ထိစပ်နေတဲ့အမေရိကန်အရှိချမ်းကန်ယိုရန်ဒေတာအလုံးမှာလေသူအကြီးအတွေ့အထိပေးချက်ကိုအမေရိကန်မိုးလေဝသဌာနကထုတ်ပြန်ခဲ့ရပါတယ်။နိုင်ငံအရှေ့ပိုင်းမှာရှိတဲ့ဗာမော့ပြည်နယ်ကနေတောင်ကယ်ရိုလိုင်းနာပြည်နယ်ရီဒါမကအနောက်အလယ်ပိုင်းပြည်နယ်ရီဖြစ်တဲ့အိုဟိုင်ယိုနဲ့ကန်ဆစ်ပြည်နယ်ရီအထိအသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးသတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ။လေသူတွေရောက်နေတဲ့မိခိုးငွေတွေဟာကျန်းမာရေးကိုထိခိုက်နိုင်လောက်တဲ့အထိများပြားနေတဲ့အတွက်လဲအမေရိကန်ပြည်ထောင်စုအရှေ့ချမ်းကမြို့တွေမှာအင်ဂျင်ထွက်ရင်နှာခေါင်းစည်းဝတ်ကြဖို့တာဝန်ရှိသူတွေဆိုအော်နေပါတယ
် I do believe that events like this do have a climate link and of course the climate we know is changing it's getting hotter
ဒီလိုတော်မီလောင်နာကဥဒူရာသီပြောင်းလဲမှုနဲ့ဆက်ဆက်နေတယ်လို့ကျွန်တော်အမှန်တကယ်ယုံကြည်ပါတယ်ကျွန်တော်တို့မြင်နေရတဲ့ရာသီဥဒူကလည်းပြောင်းလဲနေတာပါအပူချိန်ပုံမြင့်လာရင်တချို့ဒေသတွေမှာမိုးများပြီးတချို့နေရာမှာကျတော့ပူပြင်းခြောက်တွေ့လာပါတယ်အခုကျွန်တော်တို့ရင်ဆိုင်နေရတဲ့လေထုညဉ့်ဉန်းမှုကNew Delhi, Mumbai နဲ့ Jakarta ကအဆင့်တော့ရှိပါတယ်။ဒီလိုနှိုင်းရှင်ပြမှာပဲတက်ဆိုင်ရာဒေသကလူတွေလည်းသူတို့ရဲ့လေထုအကြီးအသေးကိုပြုပြင်ဖို့တတိထားမိလာမှာပါ။
တော်မီလောင်ကျွမ်းရာကထွက်လာတဲ့မိခိုးငွေနဲ့ဆက်ဆက်ပြီးတော့နှလုံးယောဂါနဲ့လေဖြတ်တာအပါဝင်ပြည်သူတွေကြားတိတ်ဆုံမှုတွေလည်းနေစဉ်တိုးလာတာပါ။လေထုညဉ့်ဉန်းမှုနဲ့ဆက်ဆက်ပြီးတော့ခံစားရတဲ့ဝေဒနာတွေထဲမှာပန်းနာရင်ကျက်တာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့မျိုးလုံးနဲ့အရေးပြားတွေရရနာလည်းပါပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကိန်းဂဏန်းတွေအရလေထုညဉ့်ဉန်းမှုနဲ့ဆက်ဆက်ပြီးတော့ကမ္ဘာတဝန်နှစ်စဉ်သေဆုံးနေရတဲ့လူအရေက9တန်းအထိရှိပါတယ်။လေထုတွေဖလုံးအိမ်တန်းငွေတွေတိတ်သေးလာပြီးတော့အပူချိန်မြင့်တက်လာတဲ့အတွဲကမ္ဘာဒေသအတော်များများမှာတော်မီးတွေပုံမလောင်ကျနာဖြစ်တယ်လို့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကထောက်ပြထားပါတယ်။လက်တလုံးနှစ်အတွင်းမှာပဲဩစတြေးလျ၊အင်ဒိုနီးရှား၊ကနေဒါနဲ့အမေရိကန်မြောက်ပိုင်းအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းပြည်နယ်တွေအပြင်ဥရောပအနောက်ပိုင်းနိုင်ငံတွေမှာပါဆိုးဝါးပြင်းထန်ပြီးတော့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တော်မီကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ထားရပြီးဖြစ်ပါတယ်။ကျမနန်းလာပ
ါ။ဥရုယာသီနဲ့နာဂတ်ကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွက်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကတလဲချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကိုလံဘီယာနိုင်ငံကတောနယ်တစ်ခုမှာပြတ်ကျခဲ့တဲ့လေငယ်ဒဇင်းပေါ်ပါသွားတဲ့ကလေးငယ်၄ယောက်ကိုတလားကျော်အကြာမှာအသက်ရှင်လျက်ပြန်ပြီးတော့ရှာတွေ့ခဲ့ကြပါတယ်။လေရင်ပြတ်ကျပြီးတော့တရင်၅ဘတ်ကျော်အကြာမှာနိုင်ငံတောင်ပိုင်းကအမေဇုန်တတော်ကြီးထဲမှာကလေးငယ်မောင်နှမ၄ယောက်ကိုအသက်ရှင်ရပြန်တွေ့ခဲ့တာလို့ကိုလံဘီယာသမ္မတကဝန်တာစွာနဲ့ကြေညာခဲ့ပါတယ်။ဒီကလေးတွေနဲ့အတူလေရင်ပေါ်လိုက်ပါခဲ့တဲ့မိခင်လူကြီးတဦးနဲ့လေရင်မှုတို့ကတော့တည်ဆုံပြီးတော့သူတို့ရဲ့လုပ်ရောက်ရောင်းတွေပြတ်ကျခဲ့တဲ့လေရင်ထဲမှာတွေ့ခဲ့တာပါ။ကလေးတွေကတော့ရက်နဲ့ချီပြောင်းနေခဲ့ပြီးတော့မှရက်ပေါင်း40အကြာမှတစ်နှစ်အရွယ်ရှိတဲ့ကလေးငယ်နဲ့အတူအသက်၄နှစ်၉နှစ်နဲ့73နှစ်အရွယ်မောင်နှမ၄ယောက်ကိုမယုံနိုင်စရာအသက်ရှင်ရဲ့ပြန်ရှာတွေ့ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ဖလော်ရီဒါပြည်နယ်တရားရုံးဂျူရီလူကြီးအဖွဲ့ကဆွဲချက်တင်ထားတဲ့အမှု38မှုရဲ့အသေးစိတ်အချက်အလက်တွေကိုတရားရေးဌာနအထူးစုံစမ်းရေးမှုကတောက်ချနေတဲ့ကလူသိရှင်ကြားထုတ်ပြန်ရှင်းပြခဲ့ပါတယ်။အမေရိကန်ရဲ့နျူကလ িয়ার အစီအစဉ်တွေစီရေးအစီအမံတွေပါဝင်တဲ့ဒီအမေရိကန်လုံခြုံရေးနဲ့ပတ်သက်လို့လျှို့ဝှက်ထားရမယ့်အချက်အလက်မှတ်တမ်းတွေကိုသိခွင့်မရှိသူတွေကိုသမ္မတဟောင်းထရမ့်ကပြသမျှဝေခဲ့ပြီးတော့နိုင်ငံကိုအန္တရာယ်ဖြစ်စေအောင်လုပ်ခဲ့တယ်လို့အထူးစုံစမ်းရေးမှု Jack Smith ကပြောကြားခဲ့ပါတယ်။ဥရောပ Champions League Final ကိုဒီကနေ့ကစားကြမှာဖြစ်ပြီးတော့အင်္ဂလန်က Manchester City နဲ့အီတလီက Inter Milan အသင်းတို့ဘူးလူကြမှာဖြစ်ပါတယ်။ဒီတူရကီနိုင်ငံ Istanbul မြို့ကပြိဿ 9,600 ကျော်ဆန်းတဲ့ Olympic အားကစားကွင်းကြီးမှာကစားကြမှာပါ။ Man City နီးပြ Guardiola ကတော့ဒီ Champions League ဖလာရဖို့သူတို့ Man City သင်းလုံးရဲ့အိမ်မက်ဖြစ်တယ်လို့ဒီ Final တိုင်ခင်ပွဲချိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘောလုံးပွဲဝေဖန်သုံးသပ်သူတွေကဒီကျွမ်းကျင်သူတော်တော်များများကတော့ဒီပွဲမှာမန်စီးတီးနိုင်မယ်လို့ခန့်မှန်းပါတယ်တကယ်လို့သာနိုင်ခဲ့ရင်တော့ဒီမန်စီးတီးအသင်းဟာဘောလုံးရာသီတစ်ခုထဲမှာဖလား3ခုရတဲ့ဒီ travel စည်းရင်းဝင်သွားမှာဖြစ်ပါတယ်ရှင်
သတင်းချင်းချက်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Charles Stomach နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line မီတာ 3251 နဲ့ line မီတာ 190 တို့ကအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.